Welcome to the Voice of America in Burmese.
တရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေတောတာရှင်မခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်စက်တင်ဘာ18ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်ပိုင်း6နာရီကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညီမရဲ့ပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်မ
ြတ်မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုငိမ့်ချမ်းရင်းနဲ့ပဲသူပြောပြပေးမှာပါမြန်မာနိုင်ငံကိုမူရရှိတင်ပို့ထုတ်လုပ်တဲ့နိုင်ငံများရှင်းရမှာအမေရိကန်ကထည့်သွင်းလိုက်ပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂရဲ့အမြဲတမ်းသံမကြီးကိုယ်စားလှယ်ဖြစ်တဲ့တာဝန်ထမ်းဆောင်ရေးအတွက်ပြည်ပရောက်မြန်မာတွေကတောင်းဆိုကြပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးကတော့ရုရှားရဲ့ Pacific Data ကစစ်ဌာနချုပ်ကိုတောက်ရောက်လေ့လာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုငင်းချမ်းရေ
ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှနားဆင်ရမှာတခုကတော
့လေးလုံးစကားတော့အားလုံးကတော့ Boost ကတုံးခုရှိပါတယ်အဲ့ဒီတုံးခုတဲ့ကတခုကိုဒီနေ့မနေ့6နာရီနဲ့9နာရီကြားမှာဒီ KA ဘက်က
စစ်ကောင်စီတပ်စခန်းတစ်ခုကျသွားတဲ့နောက်ဆုံးရစီးရဲအခြေအနေသတင်းပေးပို့ချက်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။ဒါ့အပြင်မြန်မာပြည်ကလူခွင့်အခြေအနေတွေတင်ဆက်ပေးနေတဲ့ဒုအသံစီစဉ်မှာနိုင်ကျင်းဟောင်းတွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းတခါဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာလူမျိုးပဓာနာနိုင်ငံရေးနဲ့လူခွင့်ပဓာနာနိုင်ငံရေးအကြောင်းဒေါက်တာထွန်းမြတ်နဲ့ဆွေးနွေးချက်ဒုတိယပိုင်းဒါတွေပြင်အာရှနိုင်ငံရေးဥရုယာတိနဲ့နာဂကဘာအစီအစဉ်စတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာအခုတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့တူကျွန်တော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတအိမ်ယူကနေစက်တင်ဘာလ25ရက်နေ့ကထုတ်ပြန်တဲ့တရားဝင်မူအစီတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေနဲ့ပတ်သက်တဲ့သမ္မတရဲ့ဆုံးဖြတ်ချက်စာလွှာထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်သမ္မတတဦးအတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေကနေအနန္တအရေအာဏာအရမြန်မာတရုတ်အိန္ဒိယလာအိုစ်နဲ့အာဖဂန်နစ္စတန်အပါအဝင်နိုင်ငံပေါင်း23နိုင်ငံကို2024ဘဏ္ဍာရေးနှစ်အတွက်တရားဝင်မှုအစီအဓိကထုတ်လွှင့်မှုဒါမှမဟုတ်တင်ပို့မှုအဓိကလှုပ်ဆောင်နေတဲ့နိုင်ငံရှင်းမှာထည့်သွင်းလိုက်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြန်လည်ပေးပို့လိုက်တာဖြစ်ပါတယ်မြန်မာနဲ့အတူဒီရှင်းမှာထည့်သွင်းတာခံရတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်ဘဟားမာဘီလီးစ်ဘိုလီးဗီးယားတရုတ်ကိုလံဘီးယားကော့စတာရီကာဒိုမီနီကန်သမ္မတနိုင်ငံအီကွေဒေါ်အယ်ဆာဗေဒီယားဂွာတီမာလာဟေတီဟွန်ဒူရပ်စ်အိန္ဒိယဂျမေကာလာအိုမက္ဆီကိုနီကာရာဂွာပါကစ္စတန်ပနမာပီရူးနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ပါတယ်ဒီနိုင်ငံတွေဟာပထဝီအနေထားရဖြစ်စေဈေးကွက်ဆိုင်ရာရစီးပွားရေးရဖြစ်စေတရားဝင်မှုရစီထုတ်လုပ်တာဒါမှမဟုတ်တင်ပို့မှုရှိနေတာဖြစ်ပြီးတချို့နိုင်ငံတွေမှာဆိုအစိုးရကိုယ်တိုင်ကဒီစေးထုတ်လုပ်ရောင်းချမှုတက်တင်းကျက်တဲ့ဥပဒေတွေချမှတ်ဆောင်ရနေတဲ့ဂျာကလုံနေတာဖြစ်ကြောင်းဖော်ပြပါတယ်။2023အမျိုးသားကာကွယ်ရေးအာဏာဆိုင်ရာဥပဒေပြင်ဆင်ချက်ထဲမှာအခုလိုမူရစေဝါထုတ်လုပ်တဲ့နိုင်ငံတွေရှင်းမှာအမေရိကန်ပြည်ထောင်စုကိုကြီးကြီးမားမားရိုက်ခတ်မှုရှိနေတဲ့ဒီတရားဝင်မူရစေထုတ်ရမှာတုံးတဲ့ဓာတ်ပစ္စည်းတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီရှင်းမှာတရုတ်နိုင်ငံဟာအဓိကဓာတ်တင်ပို့ပစ္စည်းဒါနိုင်ငံဖြစ်ပြီးတော့တရုတ်နဲ့တခြားဒီလိုဓာတ်ပစ္စည်းထုတ်လုပ်တင်ပို့တဲ့နိုင်ငံတွေအနေနဲ့သူတို့ရဲ့ဒီပစ္စည်းတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်ဖို့အမေရိကန်ကပြင်းပြင်းထန်ထန်တိုက်တွန်းပါတယ်။မြန်မာဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေကတော့လွန်ခဲ့တဲ့ဆန္ဒအတွင်းမွေးစေးတင်ပို့ထုတ်လုပ်မှုတားဆီးဖို့ပြက်ကွက်ခဲ့တဲ့နိုင်ငံတွေဖြစ်နေတာတွေ့ရပြီးတော့ဒီနိုင်ငံတွေနဲ့မွေးနိုင်ငံတကာမွေးစေးတက်ဖြည့်ဆန္ဒသဘောတူညီချက်တွေကိုလေးစားလိုက်နာဖို့လိုကြောင်းဖော်ပြထားပါတယ်။
ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ပန်းဝါမှာမြေရှားဓာတ်သတ္ထုတူဖော်ခွင့်ကိုဒီလအစောပိုင်းကလေးကပိတ်သိမ်းထားရမှာအခုချိန်ထိပြန်လဲတူဖော်ခွင့်ရဖို့စောင့်ဆိုင်းနေဆဲဖြစ်ပြီးဘယ်ချိန်မှလုပ်ငန်းတွေပြန်စနိုင်မလဲဆိုတာမသိသေးကြောင်းဒေသခံသတ္ထုတွင်လုပ်ငန်းရှင်နဲ့တရုတ်နိုင်ငံလေးလာသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြပါတယ်ကချင်ပြည်နယ်ချီဖွေမြို့နယ်ဒဲကပန်းဝါဒေသမှာမြေရှားမိုင်းတွင်းတွေကိုဆဲကြဆစ်ဆဲမှုတွေပြုလုပ်ဖို့ဆိုပြီးစက်တင်ဘာ4ရက်နေ့ကလုပ်ငန်းတွေရိုက်စက်မှုအမိန့်ထုတ်ခဲ့တာပါသတ္ထုတူဖော်တဲ့နေရာ300ကျော်ကိုကြာပန်းစစ်ဆင်မှုတွေပြုလုပ်ပြီးနောက်မှာဘယ်အချိန်မှပြန်လည်ဆက်တင်ခွင့်ပြုမယ်ဆိုတာကိုအတိပေးခြင်းမရှိသေးကြောင်းမြန်မာသတ္ထုတူဖော်ရေးကုမ္ပဏီ3ခုရဲ့ပြောဆိုချက်အရသိရကြောင်းတရုတ်နိုင်ငံကအမည်မဖော်လိုတဲ့လိလသုံးသက်သူတို့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီပြောရေးဆိုခွင့်ရှိသူကို writer ကဆက်သွယ်ပေးမယ်ဆက်သွယ်မရဘူးလို့ဆိုပါတယ်ပန်ဝါအနီးကချောင်ရင်ခုမှရှိတဲ့တရုတ်ပိုင်ကုမ္ပဏီတစ်ခုမှလုပ်နေတဲ့ ဒေသခံတပ်ထုတွင်လုပ်သားတဦးကတော့အလုပ်တွေဆိုင်းငံ့ထားတာဆယ်ရက်ရှိနေပြီးစစ်ဆေးမှုတွေကြောင့်မိုင်းတွင်းလုပ်သားဒါဇင်ပေါင်းများစွာဟာအလုပ်လက်မဲ့ဖြစ်နေကြောင်းရိုက်တာကိုပြောပါတယ်။2023ခုနှစ်ဇန်နဝါရီကနေဇူလိုင်လအတွင်းမှာမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုမြေရှားဓာတ်တပ်ထုတင်သွင်းမှုက38ရာခိုင်နှုန်းရှိတယ်လို့တရုတ်နိုင်ငံရဲ့စီးရင်အချက်လက်တွေကပြောပါတယ်။အမေရိကန်ဘူမိဗေဒစစ်တမ်းအရဆိုရင်တော့မြန်မာဟာ2022ခုနှစ်မှာကမ္ဘာပေါ်မှာစတုထမြောက်မြေရှားဓာတ်တပ်ထုဒုဖော်မှုအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။
ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်အမြဲတမ်းကိုယ်စားလှယ်တာဝန်ကိုလက်ရှိတာမတ်ကြီးဖြစ်တဲ့ဦးကျော်မိုးထွန်းကိုပဲအခုကျင်းပနေတဲ့88ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေဆက်ပြီးတော့အတည်ပြုပေးဖို့အတွက်ကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မှာစနေနေ့ကမြန်မာတွေဆန္ဒပြတောင်းဆိုနေကြသလိုဗြိတိန်နိုင်ငံလန်ဒန်နဲ့နယ်သာလန်နိုင်ငံအမ်စတာဒမ်မြို့တွေမှာလည်းဆန္ဒထုတ်ဖော်တောင်းဆိုနေကြပါတယ်ဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာတာဝန်ဆက်ပြီးထမ်းဆောင်စေချင်တယ်လို့အမ်စတာဒမ်မှာကျင်းပနေတဲ့ဆန္ဒပြပွဲကမတ်ခင်ပြည့်စုံကပြောပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းကိုလာထောက်ခံတာဖြစ်ပါတယ်ဒီနေ့ရောင်းလို့ရတဲ့ရေမုံငွေတွေအားလုံးကိုမြန်မာဒီနေဦးတော်လည်းရေးအတွက်လှူဒါန်းမှာဖြစ်ပါတယ်ရှင်
စက်တင်ဘာလ18ကနေ26ရက်နေ့ထိနယူးယောက်မှာကျင်းပမယ့်ကုလသမဂ္ဂထရီနီလာဂမ်မှာဦးကျော်မိုးထွန်းကိုအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ထားမလားစစ်ကောင်စီတင်သွင်းမဲ့သူကိုနေရာပေးမလားဘယ်သူကမှမခန့်မဲ့နေရာလက်ချန်ထားမလားဆိုတာဆုံးဖြတ်ဖို့ရှိနေတာမို့ကမ္ဘာတစ်လွှာကမြန်မာနိုင်ငံသားတွေအခုလိုဆန္ဒပြတောင်းဆိုနေကြတာပါရုံးချုပ်တရှိယာနယူးယောက်မြို့ကဆန္ဒပြပွဲကိုနယူးယောက်ဝါရှင်တန်မေရီလန်အင်ဒီယားနာကယ်လီဖိုးနီးယားကမြန်မာတွေရာနဲ့ချီလာရောက်ဆန္ဒပြကြပါတယ်။လန်ဒန်မှာတော့ပါလီမန်ရှင့်နဲ့ဝန်ကြီးချုပ်နေရင်ရှင့်မှာမြန်မာတိုင်းသားတွေလာရောက်စုဝေးပြီးတော့တမတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂမှာမြန်မာပြည်သူတွေအတွက်ဆက်ပြီးတော့ကိုယ်စားပြုခွင့်ပေးဖို့အတွက်တောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲကို Britain ဆိုင် NUG ကိုယ်စားလှယ်တွေလည်းတက်ရောက်ပါတယ်။ Netherlands ရောက်မြန်မာတွေကတော့ဆန္ဒပြဖို့ပြင်နေဦးတော်လိုင်းရဲ့အတွက်ရန်ပုံငွေဈေးရောင်းပွဲကိုလည်းကျင်းပနေကြပါတယ်။
American တဝန်းကကားထုတ်လို့ရေးလူသားသမဂ္ဂဝင်တွေက10ယောက်မှ1ယောက်နီးပါးဟာ Detroit အခြေစိုက်မော်တော်ကားကုမ္ပဏီကြီး3ခုကိုတောက်ချန်နေကြတဲ့ကဆန္ဒပြနေကြတာပါဒီကားလုပ်ငန်းတွေကအမျက်စွန်းချီချီမမရနေတယ်လို့လူသားတွေကိုလုခတဆာတိုးပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်တစ်ဖက်မှာလည်းလုပ်ငန်းရှင်တွေကခုန်ကျစရိတ်ကြီးတဲ့လျှက်စစ်ကားထုတ်လို့ရေးဘက်ကိုခြေဥ်းတွေလှည့်နေချိန်မှာအခုလိုလဆာတိုးမြင့်ရေးဆန္ဒပြပွဲတွေဖြစ်လာတာပါ United Auto Workers Union လို့ခေါ်တဲ့ American ရဲ့အင်အားကြီးကားလုပ်သားများသမဂ္ဂအဖွဲ့တပ်ပေါင်းစုဝင်တွေဟာ General Motors, Ford နဲ့ Stellantis လိုတဲ့ American ထိပ်တန်းကားထုတ်လုပ်တဲ့ကုမ္ပဏီကြီး၃ခုကိုတပိုင်းနဲ့ထဲမှာသပိတ်မှောက်ပြီးလုပ်ငန်းရှင်တွေပေါ်ကြီးကြီးမားအကျရအောင်စ조사နေတာဖြစ်ပါတယ်။ဒီသပိတ်တိုက်ပွဲကို Michigan, Ohio နဲ့ Missouri ကစက်ရုံသုံးရုံမှာပဲစတင်လုပ်နေတာပါ။ဒါပေမဲ့ကုမ္ပဏီတွေဘက်ကပုံမကောင်းမွန်တဲ့စာချုပ်တွေနဲ့ကမ်းလှမ်းတာမျိုးမရှိရင်တခြားစက်ရုံတွေမှာလည်းထပ်မံတိုးချဲ့ဆန္ဒပြမယ်လို့တမကဖွဲ့ရဲ့ဥက္ကဋ္ဌ Sean Finn ကပြောပါတယ်အလုပ်သမားတွေဘက်က၄နှစ်တွင်းလုခလာစာ36ရာခိုင်နှုန်းတိုးမြင့်ပေးရေးတောင်းဆိုနေတာဖြစ်ပါတယ်ကုမ္ပဏီဘက်ကတော့ 18.5 ရာခိုင်နှုန်းကနေ20ရာခိုင်နှုန်းထိပဲတိုးမြင့်ပေးမယ်လို့ပြန်လည်ညှိနှိုင်းထားပေမဲ့အခုအချိန်ထိညှိနှိုင်းလို့မရသေးပဲဖြစ်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျမုန်ဟာစနေနေ့မှာရုရှားရဲ့ပစိဖိတ်ရေတပ်ဌာနချုပ်မှာရှိတဲ့နျူကလ িয়ার ထိပ်ဖူးတပ်မဟာဗျူဟာမြောက်ဘုံကျဲလေယာဉ်နဲ့တခြားစစ်လေယာဉ်တွေကိုတွားရောက်ပြီးတော့စစ်ဆေးတည်ရှိခဲ့ပါတယ်။ရုရှားနိုင်ငံအရှေ့ပြားမှာရှိတဲ့အာတန်မြို့ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ရောက်လာခဲ့ပြီးတဲ့နောက်မှာရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂျူနဲ့တခြားရုရှားစစ်ဘက်တာဝန်ရှိသူတွေကမြောက်ကိုရီးယားခေါင်းဆောင်ကိုဒီဘုံကျဲလေယာဉ်နဲ့တခြားတိုက်လေယာဉ်တွေကိုလှည့်လည်ပြသခဲ့တာဖြစ်ပါတယ်။အခုမြောက်ကိုရီးယားခေါင်းဆောင်ကိုရုရှားပြတ်တဲ့စစ်လက်နဲ့ပစ္စည်းတွေဟာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်ချိန်မှာတုံးခဲ့တဲ့ပစ္စည်းတွေဖြစ်ပါတယ်။စနေနေ့ညနေပိုင်းမှာတော့ကင်ဂျွန်ဦးနဲ့ဆာဂျီရှိုယူတို့ဟာဗလာဒီဗော့စတော့ကိုတွားရောက်ပြီးတော့စစ်သင်္ဘောသုံးလက်နက်တွေအပါအဝင်တခြားလက်နက်ပစ္စည်းတွေကိုကြည့်ရှုစစ်ဆေးခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်မြက်ဒီရုရှားခီးစင်အတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့၄နာရီကျော်ကြာဆွေးနွေးပြောဆိုမှုတွေလုပ်ခဲ့ပါတယ်။အခုလိုမြောက်ကိုရီးယားခေါင်းဆောင်ရဲ့ရုရှားခီးစင်ကလည်းဒီနှစ်နိုင်ငံကြားတိုက်ခိုက်ရေးဆင်ရသဘောတူညီချက်ဘာတွေရလာနိုင်လဲနှစ်နိုင်ငံတစ်ဖက်နဲ့တစ်ဖက်ဘာကိုလိုချင်နေလဲဆိုတာတွေကိုနိုင်ငံအများပြားကနေဆန်းစစ်နေကြတာဖြစ်ပါတယ်
Libyanang and Shechan Kayuram Yodanama, Yiji Mamuri Pibi, Lumyamiati, Songere, Yikarana Kupio Chamu Nepatabi, Songas, Simuri Lomelo, Soa Town, Shiduriga, Piovare, Libya, Soa Shini, Joga, Tankua, Kunese, Kunedu, Dunga, Sakere, Yikarana Kunepatabi, Didasaya, Anabine, Yen, Soa Town, Shidrigo, Songas, Sisi, Toma Pibi, Pibin Tang the Age among Rigo Blue, Don Suekele, Sura, Songzamelo, Soare, Labiman, a town septic, Kunegrega. They do Chatanong and Bulu on Jamurebi, Anashe Mohammed Gaddafigo, Chokchagabi Noma, Libyama, Pribicari, Setai, Pinelu, Blue Bones and Essosan, Sassimuri, Lomle, Suragara, Shinlim Tiadibau, Libyanang and Shijan and now Chama Tija, Engaji, Pidusta Puerine, Ocho to the Shinibi, Nanganagaga, Engaji, Nanganagale through, Bambo be produced the Bob Piniaba, Libyama, Kujilam, who would jaw Lubon, the Town to Townjo, the Song Gayaba, the Bandiba Jarity, Gaze, Puerile, Longego, Sele, Shapwin, Nise, Pibare. Libya Lajani Pegaro Lut Tonlo Pyong is a Pidalu Pyobar, yeah. Direct from Washington, the voice of America, the away. Tenungle Mnet take Danya out the Dinigo, Docum Mutan to Jinya Bigger up to Bar, VOA could told in that season of Bumist of VOA News.com, Internet Samyana Malajan or told in it at the Bang Nema. Not Payu Nasin Naimare. A good old the name people check some money passes season ago set tight to set Tobo Shibare. But Madoma Rock, Chimpinea, see it, chin it, the name people check with Giama. Second, see it, wine bomb, mune, Nancy and Yuanaga's Cantago, Gia Kitchen, Taka Maniabe, think by Kerelu, Gia Pianjai Tawanga, not Vuigo Piovare. Begin a lavanga sabi gain, Tanajo Liza go, Chinchapu, Juza Lare, Second, see Tedrigo, Jabia Takamu, lonely at Chimabe, Gulo, Nancy and Shuaga, Lilum, Cantacugo, when. Wintain Nangaba, Michina, Waimo Begani, Tella and Lama, she the Discango, Tingajima, Sikonsi, Bomobaga, Setani, the Tadule, Lazani, Laje, Laja, Yuati, Jauni, the Lusubare, go women up, Mimian Tavare, mia.
Okay, ba. Michina, Bomo, Lama, Boma, she the D, Namsanian, Naga, Akusakango, think by Kemu, a ball. Kia, Pioguya, Bomuji, Nobuga, Akulu, Sa, Shin, Piavale.
Oh, the near Chene, Garo, Nenero, Tubare, oh, Namsanya. Lelung sakasa sakangu ke bekane tutsitsinde taboi de shibare. Any lelung skaro alonga ro buska tungku shibare. Any tungku tega tukuku dene menet chona yi ne kunane ye jama ke beka wunsibima. Any skanga ro gongung di sakasa de ro tuidwa gongjabi. Aku janda nenia roshi labo. Ini nam sanian caga lelong skama elu. Tapi cina roshi bar.
Di lelong skama, aku lo mateng pake. Sekarang si baga lejawa tak kira kangiya di lelu le tuga sesem tiawale.
Ini lelong skan tema pe. Ini nam sanian pa wunci ma pe dunia. Saka sa baga ne lejawa ne latai dah. Sejeng Job no, Doro Jet Fedane Bundi Laje Nitade Shivare. Now Bumo Begane de Lare, Sichon the Kule, the Nalung Beku Yabare, Nalung, Lejayan Be Mayabare, Sudetrin General Yabare. And a Tura at a Donche Tubarakana.
Arito, a good thing by Kere Sakaya, a days ago, Samiyama, Bumuji Nobuga, Agulu, Satyovare.
Okay, Lelung Sakan, Tunku Tega, Ku, Debenekea, Wundai, Skangaro, Drua, the Hekwara, Bo, Bimas, Kanene, Wade, Kakins, Kampungs, and Pineda. So at a General Beganele, Ebeko, Wolene, Gene, Drunet, Pitabo, so Drule. Emma Sidney bought a semi-belo through Bada through Eddie Sakanchi Beko through the headquarter Beko, Pubong Bada, Nita Pipare. Ever got General Rua Robian Bima Shinda. So could it hear General Poidy Gay the Tiny Dome Pipare?
Dabi, D. Withinger is the Kandega, second seat in Achinego, Sammy Yamaro, Bumuji Nobuga, Akulu, Session, Diavale.
Emma in Agaro, Nase. ตุ๊เซลารอชิลาบาร์จรเราเตเจกะรอจรเราอะมะติอูบ่เนาะเอ่อเปียวโลรอเนเนคเกรอชิบาร์เอ่อเอเปมาปิดตารอจาบิจรเราเนเลเนชีเนทุเบราเดเอ่อดรุงเนเอ่อปิดตาเดรอจาบิตรุเนบออะซิมิเบลุถ่วยเบรานิเบมาเอ่อส่งหวาตะวะเดตะโบผิดบาร์ทีนี้มา
အခုတိုက်ပွဲဖြစ်စဉ်တဲ့နှစ်ဖက်ထိခိုက်တရားရခဲ့မှုအခြေအနေကိုဆက်မေးရမှာလဲဘုံမူကြီးနော်ဘူးကအခုလိုပြောပြပါဗျာအဲ
ထိခိုက်မှုရောတည်ရောမရှိဘူးဟိုစစ်ကောင်စီဘက်ကလည်းခုနပြောလို့ကျွန်တော်တို့ဘက်ကလည်းပြစ်လိုက်တယ်နဲ့သူတို့လည်းထွက်ပြေးတော့တာပေါ့ဆိုတော့ထိခိုက်မှုရောတည်မရှိဘူးကျွန်တော်တို့ဘက်ကလည်းအဲသူတို့နဲ့အပြာနံတိမပစ်ခတ်တယ်မရှိတဲ့ခါကျတော့အဲထိခိုက်မှုရောတည်မရှိဘူးခင်ဗျအဲ့ဒါလေဂျောင်းကနဲ့ဘုံကျဲတဲ့ဟာလည်းအနပတိကမှုတော့မရှိဘူ
းအခုလိုအချိန်မှာလိုက်စာဘက်ကိုနောက်ဗမော်ဘက်ကတက်လာနိုင်တဲ့လမ်းဖြစ်တဲ့မုံမောင်းမြို့နယ်အောင်ကြာရွာနီးကစစ်ကောင်စီစစ်စခန်း၃ခုထဲကတစ်ခုကိုလည်း KIA နင်းနဲ့သိမ်းပိုက်ခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကဆက်ပြောခဲ့ပါတယ်တကယ်တော့ KIA နင်းနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့စကိုင်းဘက်မှာရှိတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကူညီနေတာရပ်တန့်နိုင်ဖို့အခုလိုစစ်ကောင်စီဘက်ကထနာကျုပ်ထီချင်းချောက်လာတာဖြစ်တယ်လို့စီအကဲခတ်တွေကသုံးသပ်နေကြပါတယ်ခင်ဗျာ
အခုလိုနန်ဆိုင်ရန်ယွာနာကစခန်းကို KIA ကချင်းလွတ်မြောက်ရေးတပ်မတော်ကသိမ်းပိုက်ခဲ့တာနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်မဖြေကြားခဲ့ပါဘူးခင်ဗျာအခုတော့နိုင်ငံရေးအကျဉ်းသားဟောင်းတွေကြုံတွေ့နေရတဲ့အခက်အခဲအကြောင်းဆက်ပါမယ်ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးမှုနဲ့ထောင်ချပြီးပြန်လည်လာကြတဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေဟာလူမှုအတိုင်းအဝန်းထဲမှာပြန်ဝင်ဆက်နေမှုကျိုးစားတဲ့အခါကြုံတွေ့ရတဲ့စင်ခေါ်မှုတွေအကြောင်းကို Frontier မြန်မာဒုအတန်ဝိုင်းတော်သားတွေကစီစဉ်တင်ပြထားပါတယ်ခင်ဗျာ
။ဒီရဲ့ခြေတွေကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝဇောက်ထုတ်ကြပါတယ်။ကျွန်တော်တို့အိမ်အောင်ခွဲသွားတယ
်။တွားလို့ရှိရင်လည်းမလုံခြုံဘူး။အိမ်ရင်လည်းမလုံခြုံဘူး
။ဒါမှမဟုတ်ဒီနိုင်ငံချင်းတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးရဲ့အချိန်မှာသူအခြေထောင်တွေကိုပြန်ရောက်သွားတာပဲ။
မြန်မာနိုင်ငံကအချင်းထောင်တွေထဲကဘဝမှာရနိုင်စရာအကောင်းဆုံးကတော့ပြည့်ကျက်နေတဲ့အချင်းသားတွေနဲ့ပြင်းရည်ညီငွေစရာကောင်းတဲ့နေရက်တွေဖြစ်ပြီးတော့အဆိုးဆုံးကတော့လူမဆန်တဲ့အနိုင်ကျင့်နှိပ်စက်မှုတွေဖြစ်ပါတယ်။လိလသူတွေကတော့နိုင်ငံရေးအချင်းသားအများအပြားဟာစိတ်ဒဏ်ရာပြင်းထန်စွာရတဲ့ရောဂါခံစားရနိုင်ခြေရှိတယ်လို့ဆိုကြပါတယ်။ဒီလိုစိတ်ထိခိုက်မှုများနေတဲ့အခြေအနေမှာပဲထောင်ငါထွက်လာကြတဲ့အခါအချင်းသားတွေဟာသူတို့ရဲ့ပတ်ဝန်းကျင်အတိုင်းအဝိုင်းမိတ်ဆွေတွေဒါမှမဟုတ်လို့ဖို့ကိုင်ဘက်တွေစီကနေဖယ်ချင်ခံရတာမျိုးတွေလည်းရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဆိုရဲကလုံးထောင်ဆိုတဲ့အရာကဟိုကိုဆိုလဲဟိုထောင်ထွက်လာတဲ့လူတယောက်ထောင်ကျထားတဲ့လူတယောက်ဆိုလို့ရှင်ကိုလည်းနည်းနည်းတော့မြန်မာလူမျိုးတွေအရာအဖောင်ရှုပ်ခြင်းတဲ့သဘောမျိုးကတော့ရှိတာပေါ့နော်သူကသူဘာအမှုရယ်ဘာပုံမှန်ရယ်ပဲကြကြပေါ့အမားတို့ကကြတော့ဒီအလုပ်လဲဆုံးရှုံးသွားတဲ့ခါကြတော့ဒီဝေးကြီးပြဿနာတွေဖြစ်လာတယ်နောက်တစ်ခါဟိုပူဝါထောင်ထဲမှာသွားနေလိုက်ရတယ်ထောင်ထွက်လာတဲ့ခါကျတော့ပူပေါင်းခြင်းရဒီလိုမျိုးပေါ့ပေါင်းသိဆက်ဆံကြီးပေါင်းသိနေလေမိတ်ဆွေကြီးလေဆုံးရှုံးသွားတယ်အဆက်တွေပြတ်သွားတယ်ကွာအဆက်တွေပြတ်သွားတယ်နောက်ကိုနဲ့ဟိုစိတ်တူကိုတူဆိုတဲ့ဟာမျိုးတွေကဒီကာလမှာရံကွဲထွက်လာကြတယ်
မရှိရီကအရင်တုန်းကပုတ်ကလေးကအကြောင်းတစ်ခုမှចောင်းဆရာမတူဖြစ်ခဲ့ပါတယ်သူ့အမျိုးသားကတော့အစိုးရဝန်ထမ်းတူပါ2021ဖေဖော်ဝါရီလမှာစစ်အာဏာသိမ်းလိုက်ချိန်မှာတော့သူတို့နှစ်ဦးစလုံးကအာဏာသိမ်းတာကိုစန့်ကျင်တဲ့အကြောင်းဆိုရှယ်မီဒီယာတွေပေါ်မှာရေးသားပြောဆိုတာတွေလုပ်ခဲ့ပါတယ်။အကျိုးဆက်ကတော့အာဏာသိမ်းပြီလအနေငယ်အကြောင်းပါပဲ။သူတို့နှစ်ဦးစလုံးကိုမမှန်မကန်သတင်းအမှားတွေဖြန့်ဝေတဲ့ဆိုပြီးစစ်တပ်ကဖမ်းဆီးခဲ့ပြီးနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန် 905 ကကြီနဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အဖမ်းခံရန်ချိန်မှာသူတို့ရဲ့တနစ်အရွယ်သမီးငယ်ကိုမိဘဆွေမျိုးတွေနဲ့အတူထားရခဲ့ကြရပါတယ်။အဲ့လိုနဲ့ထောင်ကြပြီးတနစ်ခွဲနီးပါးအကြာမှာတော့မရွှေရီတယောက်လူငိမ့်ချမ်းသာခွင့်နဲ့ပြန်လဲလွမြောက်လာခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့ဘဝကတော့အရင်ချီနေနဲ့မဆိုင်အောင်ပြောင်းမြန်ဖြစ်ခဲ့ရပါပြီ။သူ့ပြန်လှုပ်လှုပ်ဖို့ကြိုးစားတဲ့အခါမှာအရင်ကအလုပ်လုပ်ခဲ့တဲ့အကြောင်းကတာဝန်ရှိသူတွေဟာမရွှေရီကိုဆက်ပြီးအလုပ်ခန့်ရင်စစ်ကောင်စီဘက်ကအကြောင်းမှလာပြီးစစ်စီးမင်းမျက်နှာတွေရှိလာနိုင်တဲ့ဆိုပြီးအလုပ်ဆက်ခံဖို့မဖြစ်နိုင်ကြောင်းပြောဆိုခဲ့တယ်လို့ဆိုပါတယ်။မရွှေရီအတွက်ကတော့စာတင်တဲ့အလုပ်ဟာသူဝါဒနာပါပြီးချစ်မြတ်နိုးတဲ့အလုပ်တစ်ခုဖြစ်တာကြောင့်တခြားအလုပ်နဲ့အသက်မွေးဖို့ဆိုတာမျိုးသူလုံးဝမစဉ်းစားထားခဲ့ပါဘူး။ ဒါပေမဲ့အခုတော့မိသားစုစာဝတ်နေရေးအတွက်ဝင်ငွေတစ်ခုရဖို့ဈေးရောင်းရင်းအသက်မွေးနေရပါတယ်။မရှိရတဲ့အတွက်သူကြုံတွေ့နေရတဲ့အခက်အခဲတွေကိုတိုင်ပင်ပြောပြလို့ရနိုင်မယ့်တခြားဘသူမှလည်းမရှိဘူးလို့ဆိုပါတယ်။
အဲလူကားကြရင်လူလူနေနဲ့ဒေါ်သားထွက်နေတယ်လူလူနေနဲ့စိတ်တိုင်းမကြပါဘူးဟာကိုအချောင်းတွေလည်းပုံပုံလေးရေဖုန်းလို့မရဘူးပုံပုံလေးတိုင်းမလို့မရဘူးအဲပေါင်းမင်းအပေါင်းမင်းနေရာလည်းမျိုးတွေပါတယ်ဆိုတာပေါင်းမင်းနေရာလည်းလက်တလုံးမှာကိုကိုဆက်သွယ်လို့ကိုကအရင်ခက်ခဲသွားကြတယ်ဟိုဆက်သွယ်မလုပ်ချင်ကြတော့ဘူးဒီနေကြုံရတဲ့ခါကြတော့တယောက်ခဲပေါ့တယောက်ခဲဖြစ်ရှင်းရတာကိုပြဿနာရင်းဆိုတော့စိတ်လူမကြမှုတွေကတော့ရှိနေတာပေါ့
ကိုနေအောင်ကတော့သူထောင်ချခဲ့ရတာကြောင့်သူ့ရဲ့စီးပွားရေးနဲ့အိမ်တော်ရေးနှစ်ခုစလုံးမှာဆုံးရှုံးမှုတွေကြုံခဲ့ရပါတယ်။2021ခုနှစ်အတွင်းမှာသူဖမ်းဆီးခံခဲ့ရပြီးဆိုရှယ်မီဒီယာပေါ်က post တစ်ခုနဲ့ NUG ကိုထောက်ပံ့တယ်ဆိုပြီးဆွဆွဲပြီးမတ်ရွှေကြီးလိုပဲရာဇသက်ကြီးပုံမှန်905နဲ့တရားစွဲဆိုထောင်ချခံခဲ့ရပါတယ်။အိမ်နောက်မကြသေးခင်လပိုင်းကမှသူထောင်ကနေပြန်လွတ်လာခဲ့တာ
ပါ။အဲ့ဒီအချိန်ကတော့ကျွန်တော်တို့စီးပွားရေးရတော့လုံးဝဆောင်ထုတ်ကြရတယ်။ကျွန်တော်တို့အိမ်နောက်ကိုရောက်ရတယ်။ကျွန်တော်မျိုးသမီးရဝန်ထမ်းဖြစ်တယ်ဖြစ်တဲ့ပြင်ကြပြထလာတော့ကျွန်တော်နိုင်ငံကိုထောင်ကြရတာဖြစ်တဲ့အတွက်ကျွန်တော်ကျွန်တော်နဲ့ဆက်ပေါင်းနေလို့ရှိရင်ဒီသူ့အလုပ်ကိုထိရမယ်ဆိုတဲ့ဘာသာဆိုတဲ့စကားလုံးနေကျွန်တော်ကွာခိုင်းတယ်ကျွန်တော်ကွာပြီးလဲရတယ်ဒီကျွန်တော်ဆိုအိမ်တော့မကွဲသွားတာပေါ့
နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရဲ့အသင်း AAPP ရဲ့စီးရင်မှာတော့စစ်အာဏာသိမ်းပြီးချိန်ကနေစလို့လူပေါင်း 24,000 ကျော်ဖမ်းဆီးထိန်းသိမ်းခံရပြီးနိုင်ငံတော်ကအကျဉ်းထောင်တွေမှာအကျဉ်းချခံထားရတယ်လို့ဆိုပါတယ်နောက်ဆုံးရတဲ့အချက်လက်တွေအရအဲ့ဒီထဲကလူပေါင်း 19,400 ကျော်ဟာအခုချိန်ထိဖမ်းဆီးထိန်းသိမ်းခံထားရဆဲလို့သိရပါဗျ။ကိုထူးဝေကနိုင်ငံအကျဉ်းသားတွေကိုထောင်ဝင်စာပို့ပေးတာနဲ့သူတို့မိသားစုတွေရဲ့စာဝတ်နေရေးအခက်အခဲနဲ့ကျန်းမာရေးပြဿနာတွေကိုကူညီပေးနေတဲ့ Eat My Head အဖွဲ့ရဲ့တည်ထောင်သူတူဖြစ်ပါတယ်။သူရဲ့အတွေ့အကြုံအရစစ်ကောင်စီရဲ့ဖမ်းဆီးတာခံရပြီးဆိုတာနဲ့မိသားစုမှာပုံမှန်လည်ပတ်နေတဲ့အခြေအနေတစ်ခုပျက်စီးသွားပြီးတချို့မိသားစုတွေမှာဆိုရင်စီးပွားပြတ်တာထိအဆိုးဆုံးကြုံကြရတာတွေရှိနေတယ်လို့ဆိုပါရယ်။ဒါပြင်ထောင်ကပြန်လွတ်လာသူတွေမှာလည်းပတ်ဝန်းကျင်အတိုင်းဝန်းကလက်မခံတော့တာမျိုးတွေလည်းကြုံရတာရှိတယ်လို့ဆိုပါရယ်
။ဒီလူလူသမိုင်းတိုက်ပွဲတွေမှာအများဆုံးပါတဲ့လူတွေကအရှိကန်လူရန်းသားတွေများတယ်။အဲ့ရှိမှာကျွန်တော်တို့တော်လိုင်းအစပွဲဒီမြို့ပြလှူဆောင်မှုတွေပါရင်ရှိပြီးလူလူတိုက်ပွဲပုံစံမျိုးနဲ့ငင်းချင်းချင်းဆန္ဒပြပြီးတောင်းဆိုတယ်။အဲ့လူတွေတော့ကျွန်တော်ထောင်ထဲကိုရောက်သွားတယ်။ကျောင်းတော်တို့သူတို့တွေကိုပြန်ပြီးလွတ်လာတဲ့အခါမှာသူတို့စိတ်ယုံအလို့ယုံညာသူတို့ပြန်ပြီးတော့လက်မခံတော့တာရှိပြောမဆိုဟို black list scene တွေကိုတွန်းလိုက်တာလည်းသူတွေတချို့ဆို block scene တွေဆိုလဲဆိုသူတို့ရဲ့ bank account တွေပါတယ်ဟိုတစ်ခါတည်းပိတ်လိုက်တယ်ဆိုတယ်ဆိုတော့ခုနောက်ပိုင်းအဲ့လူတွေကမလုပ်လာရတယ်ဆိုတော့ဟိုလမ်းဘေးမှာဈေးရောက်ရတဲ့သူဖြစ်လာတယ်ကျောင်းအကြပန်းအလွတ်လွတ်ရတဲ့သူဖြစ်လာတယ်ပေါ့အဲ့ဒီလောက်ထိသူတို့အရှင်ကြီးဆူသွားတယ်ပေါ့
KSS ဆရာနာရှင်တွေလက်ထက်နိုင်ငံအကျဉ်းသားတွေကိုပုံစံအမျိုးမျိုးနဲ့ဖိနှိပ်ခဲ့တာတွေရှိသလိုအခုဆရာနာရှင်လက်ထက်မှာလည်းအရင်တိုင်းပုံစံတူဖိနှိပ်တာမျိုးတွေရှိနေတယ်လို့ AABB ကသူတို့ရဲ့တွေ့ရှိချက်တွေကိုကိုးကားပြီးပြောဆိုပါရယ်ပုံစံမျိုးမျိုးနဲ့အကျဉ်းထောင်တွေကပြန်လွတ်လာကြပေမဲ့ပြင်ပမှာလွတ်လွတ်လပ်လပ်နေထိုင်ခွင့်မရပဲအကြောက်တရားတွေနဲ့နေထိုင်နေရသလိုပတ်ဝန်းကျင်နဲ့ပြန်ပြီးဝင်ဆက်နိုင်မှုလည်းအတော်လေးရုန်းကန်ကြတဲ့အနေထားလို့ AABB ရဲ့တာဝန်ရှိသူတို့ကဒုအတန်ကိုပြောပါရယ်
နည်းနည်းလေးဟိုအခြေအနေမကောင်းတာနဲ့ဒီဆေးဥစုကနိုင်ငံချင်းတွေပြန်ဖမ်းတာတချို့ဆိုလို့ရှိရင်လူကြီးချက်ငွေလွတ်လိုက်တယ်အခုလွတ်တယ်အခုထောင်ပူပေါ်မှာနေပြန်ဖမ်းတဲ့ကိစ္စမျိုးတွေတော့ကြုံနေရတယ်ပေါ့နော်ဒါမှမဟုတ်ဒီနိုင်ငံချင်းတွေကဒီအချင်းတွေကနေလွတ်လာတဲ့အချင်းထောင်တွေကနေလွတ်လာပြီးရဲ့အချိန်မှာသူအခြေထောင်တွေကိုပြန်ရောက်သွားတာပဲအဲ့တော့သူတို့ရဲ့ဒီရက်တိရေးအတွက်လောက်ကင်စားတော့ဖို့ဆိုတာလေအခြေအနေမပေးဘူးပေါ့နော်
ကိုနေအောင်အတွက်လည်းအချင်းထောင်ကပြန်လွတ်လာတယ်ဆိုပေမဲ့လည်းလွတ်လပ်မှုကိုမခံစားရပဲတခုခုကန့်သက်ချုပ်ချယ်ထားသလိုခံစားရတာမျိုးရှိနေတယ်လို့ဆိုပါတယ်။ဥပမာဆိုရင်သူမျိုးတွေသွားတဲ့အခါမျိုးမှာအရှိမစစ်စေးရေးရှိနေရင်အဲ့နေရာကိုမဖြတ်ရဲတာကြောင့်ပြန်လှည့်ခဲ့ရတာမျိုးတွေရှိပြီးအခုချိန်ထိလုံခြုံတယ်လို့မခံစားရသေးဘူးလို့ဆိုပါတယ်
။ဘာလို့ဖြစ်ရလဲကျွန်တော်တို့ရက်ကွက်ထက်ပါနေတာဆိုကျွန်တော်တို့စောင့်ကြည့်နေပြန်လို့ရအများကြီးကျွန်တော်တို့ကဘယ်လိုပဲအသက်ရှူရအောင်ပါသူများပြည်သူအဲ့ပြလို့လို့ကြည့်ပြီးရှူနေရတာအဲဝင်ထွက်လာပြီးတော့ကျွန်တော်တို့ဘာလို့လဲပါကိုင်ဒီအဲ့လိုစောင့်ကြည့်ခံရတဲ့အနေထားပေါ့နော်ကျွန်တော်တို့လောက်ခါသားဆိုလို့ရှိရင်ဘယ်လိုလဲလက်ပြန်ဖောင်းလို့ဆိုဆိုနေကြလို့တို့ရှိတော့တော့ဒီမှာအပြင်သွားလာတာဆိုတော့ဒါမှမဟုတ်တော့ဖလိုက်လာဟဲ့ဆိုတော့အတူကြီးလို့ပြောသွားတယ်ကြီးကျယ်စားတော့သွားနေတာစားလေးမကြောက်အိတ်လည်းကောင်းမကြောက်ဘယ်လိုလဲလက်ပြန်ဖောင်းလို့အတူကြီးဆိုတော့ပတ်စပ်ပြီးနေတော့ကျန်လေးများ
ဒီလိုခံစားမှုမျိုးမက်ရွှေကြီးလည်းအလားတူခံစားနေရပါတယ
်သွားလို့ရှိရင်လည်းမလုံးချုံအင်းလည်းမလုံးချုံဘူးဝဆိုင်ကလည်းကားတန်းဆရာဒီပေါ်တော့ကိုယ့်ရဲ့တိုက်ခိုက်ရှိကိုယ့်ရဲ့ချမ်းရှိကိုယ့်ရဲ့အင်းရှိရဖက်သွားရင်တော့ ဟိုကိုရဖန်ခံခဲ့ရတဲ့လူဆိုတော့ဘာလဲပေါ့ငါတို့များလားငါတို့နေနေတော့ဆိုင်မလားငါတို့ဥမြလားပြန်စစ်တာလားငါတို့ဥမြလားပြန်ဖမ်းတာလားအဲ့လိုမျိုးတွေပေါ့နောက်ဆုံးပဲကွာဒီဖုန်းပုံးနေတော့မှဟိုစစ်ကမလုံခြုံဘူးအဲ့လိုမျိုးတွေဖြစ်နေတာ
ထောင်ကလွမြောက်လာပြီးနောက်ပိုင်းမက်ရွှေကအခြားနေရာတဲ့တစ်ခုမှာပြောင်းရွှေ့နေထိုင်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူ့ပတ်ဝန်းကျင်ကသူတွေကိုယုံကြည်လို့ရရဲ့လားဆိုတာမျိုးသူကိုယ်တိုင်တော့မသိနိုင်တော့တာကြောင့်လို့ဆိုပါရယ်။ဒါပေမဲ့အခုထိတိုင်လူတွေကိုမယုံရဲတဲ့စိုးရင်စိတ်တွေသူ့မှာရှိနေသေးပါ။ထောင်ချခဲ့ရပြီးနောက်စာဆက်ပြီးမတင်နိုင်တော့တာကြောင့်သူ့ရဲ့ဘဝရည်မှန်းချက်ပန်းနိုင်လဲပျက်စီးသွားခဲ့ရပါပြီ။ဒါပေမဲ့အခုလိုကြုံတွေ့ခဲ့ရပေမဲ့လည်းသူ့ရဲ့လုံရဲ့အပေါ်နောင်နာရတာမျိုးတော့မရှိဘူးလို့မက်ရွှေကဆိုပါရယ်။
လောင်းသားရတဲ့စိတ်ကတော့အမားမရှိဘူး။ဘာဖြစ်လို့လဲဆိုတော့ဒါကအမားရဲ့ဆုံးရှုံးမှုဟုတ်တယ်အမားမှာဟုတ်တယ်မှန်နေအမားအကုန်လုံးနှီးပါလုံးလုပ်ငန်းတွေရောဒီဟိုမိဆွေအပေါင်းအသင်းဆက်ဆံမှုတွေရောအောင်ငွေရေးချေးအပိုင်းကဏ္ဍတွေရောအမားအများကြီးဆုံးရှုံးသွားတယ်မှန်နေ။ဟိုဒါပေမဲ့အမားလောင်းသားတော့မရဘူး။ဘာဖြစ်လို့လဲဆိုတော့ဒီတော်လိုင်းရင်းနဲ့ပတ်သက်ပြီးဒီရေးကင်းနေနဲ့ပတ်သက်ပြီးတော့အမားထက်ဆုံးရှုံးနေတဲ့သူတွေအများကြီးအမားမြင်နေရတယ်လေ။တွေ့နေရတာကတော့အမားဆုံးရှုံးပြီးတော့အမားပေးလိုက်တဲ့အရာလေးကဟိုသူတို့နဲ့ရှင်မယ်ဆိုရင်တော့မပြောပါတော့ဘူးပေါ့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပြုတ်ပေးတာတွေကိုလည်းကြိုဆိုပါတယ်ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်ဒိုတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မဲ့ဒိုတန် Podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
Frontier မြန်မာကတင်ဆက်တဲ့ဒိုတန်အစီအစဉ်မှာနိုင်ငံရေးအကျဉ်းသားဟောင်းတွေရင်ဆိုင်နေရတဲ့အခက်အခဲတွေကြောင်းတင်ဆက်ခဲ့တာပါ။VOA မြန်မာပိုင်းရဲ့တင်ဒွေနေမဲ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥထမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခစ်ပြိုင်ကဘာအစီအစဉ်ပဲလျှောက်အောင်ပါ။လူမျိုးပဓာနာနဲ့လူ့ခွင့်ရေးပဓာနာနိုင်ငံရေးအကြောင်းကိုအရင်ဘက်ကဆွေးနွေးနေတာမှခုတစ်ပတ်မှာတော့လူမျိုးအခြေခံနိုင်ငံရေးဟာဒီမိုကရေစီပုံသဏ္ဍာန်နဲ့အသွင်ဖျောက်နိုင်မလားဆိုတာကိုပမောက္ခဒေါက်တာထွန်းမြင့်နဲ့ဒီဥထမောင်တန်းကဒုတိယပိုင်းဖြစ်ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
လူမျိုးရေးပဓာနနိုင်ငံရေးလားလူခွင့်ရေးပဓာနနိုင်ငံရေးလားဆိုတဲ့မေးခွန်းကိုအမေရိကန်နိုင်ငံကောက်တန်ခေါ်လိုက်ကနိုင်ငံရေးသိပ္ပံနဲ့ PP ဆိုင်ရာဆက်ဆံရေးဘာသာရပေါ်မောက်ကဒေါက်တာထွန်းမြင့်နဲ့ကျွန်တော်တို့ပထမအပိုင်းကိုရင်ပတ်ကဆွေးနွေးတင်ပြခဲ့ကြပါတယ်အမိုင်းချောင်းအနေနဲ့ပတ်သက်ပြီးဆရာကပြောတဲ့အခါတခင်တွေနဲ့စခဲ့တဲ့မြမတက်မတော်ကိုဆရာဘာများပြောချင်ပါတလဲလို့ကျွန်တော်ကမေးမြန်းခဲ့ပါတယ်ဘာကြောင့်လဲဆိုတော့တခင်ဆိုဒီမှာလူတိုင်းဤခွင့်ရေးကိုရရှိပိုင်ဆိုင်ရန်နှင့်လူတိုင်းလူလူနေထိုင်နိုင်ရန်ကြံစီအားထုတ်သူတိုင်းကိုသခင်ဟုခေါ်သည်လို့အဓိပ္ပာယ်ဖွင့်ဆိုသခင်ဘွဲ့ကိုခံယူခဲ့ကြတာကြောင့်ပါသခင်တို့ရဲ့ပါတီဒုဗမာအစည်းအရုံးဟာလူလိုက်လှုပ်ရှားမှုကာလမှာမကြာခဏဆိုသလိုပဲမြမာတွေလူစောက်ဝင်ရေးကိုစောခဲ့ကြတာကြောင့်ပါဆရာဦးထွန်းမြင့်ကမြမတပ်မတော်ကိုအခုလိုပြောခဲ့ပါတယ်
ကဟေဒီနိုင်ငံရဲ့တော်လှန်ရေးကြီးတယ်အခုကျွန်တော်တို့အရှေ့အာရှမှာဆိုရင်ဒီနိုင်ငံရဲ့1917ခုနှစ်ဒီတော်လှန်ရေးကြီးတယ်အဲ့ဒါလေးကိုချိန်ကြည့်မယ်ဆိုလို့ရှိရင်မြမတက်မတော်ကသခင်တကယ်ဖြစ်စေခြင်းနဲ့ဆိုလို့ရှိရင်တက်မတော်နေနဲ့အဲဒီနိုင်ငံရေးကနေပြီးတော့ထွက်ပြီးတော့ဒီလုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စကိုပဲဆက်လက်ပြီးတော့စဉ်းစားမှာဖြစ်တာ baseline ဟိုရှင်းရှင်းလေးကိုမြင်ရမယ့်အချက်ဖြစ်တယ်တောင်ဆန်းစုကြည်တို့ဥပမင်းတို့တမရီဥပမင်းတို့ဥဆောင်ခဲ့တဲ့အစိုးရနေပြီးတော့ဒီ2020ရွေးကောက်ပွဲမှာတိုင်ခင်144reform လုပ်မယ်ဆိုတဲ့အချက်တရားစာပေါ့ဗျာဒီခွင့်ချေခံဥပဒေပြောင်းမယ်ဆိုတဲ့အချက်ကဒါတွေကိုကျွန်တော်တို့သူ့အန်သူတပြေးနဲ့လှုပ်ပေးပြီးတော့တက်မတော်သိခါရှိရှိနဲ့နောက်ဆုတ်ပေးနိုင်တဲ့လမ်းကိုနိုင်ငံရေးရာလမ်းကထောက်ထွက်နေပြီဒါအဲ့တော့အဲ့ဒါကိုအရင်ဆုံးသူတို့ baseline နားလည်ရမှာဖြစ်တယ်ဒါပေမဲ့အခုလက်ရှိအခြေအနေမှာတက်မတော်ဆိုတဲ့ institution ရဲ့သိခါနဲ့တက်မတော်ရဲ့လက်ရှိအနေထားကသူတို့လေရင်လေးတွေပါလေတော့ကြံကောင်းကြံနေလိမ့်မယ်နောက်စခုခိုင်မြဲတဲ့သူတို့ရဲ့နောက်ကစီးပွားရေးရာမလုံးတဲ့ပြောင်းနေတယောက်ဘယ်လိုပြောမလဲဒီမိုကရေစီရရင်တော့သူတို့ဘဝတွေပျက်စီးသွားနိုင်လို့ကြောက်တဲ့တရားနဲ့ခိုင်လုံပြီးတော့ညီညွတ်ညွတ်လေးရှိနေတဲ့လူတစုတော့ရှိကောင်းရှိလိမ့်မယ်ဒါပေမဲ့တက်မတော်ဆိုတဲ့ခုနက institution တစ်ခုလုံးကိုအသက်ဖတ်ဆဲဖို့ဆိုတော့မလွယ်တဲ့အနေအထားတိ
ပျက်စီးတဲ့ယွန်းယွန်းတဲ့အနေထားတိပြည်သူကနေပြီးတော့ဆက်ဆုပ်ယွန်းရှာတဲ့အနေထားတိရောက်နေပြီဆိုတာတို့ပထမချက်ဒုတိယချက်နားလည်ရမှာဖြစ်တယ်။အဲဒါလို့နားလည်တယ်ဆိုလို့ရှိရင်တကယ်သခင်စိတ်ရှိတဲ့မြမတက်မတော်တွင်းမှာရှိတဲ့ဒီစစ်သားနေဗိုလ်ချုပ်ဆင်ရှိတဲ့လူတွေနဲ့ဘာလုပ်ရမလဲဆိုလို့ရှိရင်အဲ့ဒီကိစ္စကိုဘယ်လိုရှင်းမလဲ။တို့အနေနဲ့ကျွန်တော်တို့ရှင်းနိုင်တဲ့နည်းလမ်းတွေအများကြီးခုနဥက္ကမတန်ဒူဒီအချင်းချင်း definition ဖော်တဲ့သခင်စိတ်ကိုရှင်းဖြစ်ရှင်းသခင်ဆိုတာဘယ်သူလဲအောင်မှမနေရဘူး။ခုနကကိုကိုကိုကိုကျမကိုဖန်တီးခြင်းနဲ့လူမျိုးဖြစ်ရမယ်ဆိုတော့အခု PDF ကောင်းဆောင်တွေ PDF စစ်သားတွေတိုင်းရင်းသားကောင်းဆောင်တွေတိုင်းရင်းသားစစ်သားတွေအခု NUG တွေကတချို့စစ်မှန်တဲ့ဒေါ်လာရေးကောင်းဆောင်တွေဆိုလို့ရှိရင်ဒါသခင်စိတ်ရှိတဲ့လူတွေပါအဲ့တော့တမတော်တွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ်ခုနကတိုင်းနိုင်ငံရေးပါတီတွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ် PDF တွေမှာလည်းသခင်စိတ်ရှိတဲ့လူတွေရှိတယ်တိုင်းရင်းသားတွေအခုစစ်မှန်တဲ့တခင်စိတ်ရှိအဲ့ဒီသခင်စိတ်ရှိတဲ့လူတွေအားလုံးဆုံတဲ့နေ့ဟာဒေါ်လာရေးပြီးမဲ့နေ့ပါပဲရှင်းရှင်းလင်းလင်းနဲ့ဒေါ်လာရေးဆိုတော့ခုနကတကယ်ကိုအနာဂတ်ကလေးတွေအတွက်ကိုငင်းချမ်းရရရောယူဆိုလူလိုဆက်ဆံခြင်းခံရတဲ့စနစ်လဲပေါ်ထွန်းလာနိုင်တဲ့အခြေအနေပါပဲအဲ့ဒါနောက်ရှိကအဲ့ဒီတာဆူခဲ့တဲ့အနေအထားမျိုးထိကျွန်တော်ပြောလို့သုံးသပ်လို့ရတယ်သို့တော့နောက်ကျသွားပြီတမ်ဘရိုအင်စတီကျူရှင်းနေနဲ့သူတို့အချိန်မရှိတော့ဘူးတော်တော်ဆဲအနေအထားမှာအဲ့လောက်ကကျွန်တော်တို့ခြုံပြီးတော့သုံးသပ်လို့ရမှာ
ဟုတ်ကဲ့ဒါနဲ့ဆက်ပြီးတော့ပေါ့နော်ကျွန်တော်တို့လူမျိုးပဓာနာနိုင်ငံရေးကဒီမိုကရေစီပုံသဏ္ဍာန်နဲ့ကောမြန်မာနိုင်ငံရေးမှာပုံဖြောက်ပြီးမလာနိုင်ဘူးလားဆိုတဲ့မိကူမှာဘာကြောင့်လဲဆိုတော့ဒီဒီမိုကရေစီဆိုတဲ့သဘောကလူများစုသဘောနဲ့အစိုးရဖွဲ့ရေးဖြစ်တဲ့အခါကျတော့ဗမာလူမျိုးကလူများစုဖြစ်နေပါလေဒါကလူမျိုးနိုင်ငံရေးကိုဒီမိုကရေစီဆိုတဲ့ပုံသဏ္ဍာန်နဲ့ပုံဖြောက်လာနိုင်တဲ့ဒါအအနေများတစ်ခုများဖြစ်နေမလားပေါ့နော်ဆိုတော့ဒီတောင်းကနေဒီမိုကရေစီပထမလားဖက်ဒရယ်ပထမလားဆိုလို့တိုင်းရင်းသားတွေကမေးခွန်းထုတ်နေကြတာတို့လည်းကျွန်တော်ထင်ပါတယ်။ကြားဟောဘလို့ထင်ပါတယ်ခင်ဗျ။အ
ဲ့ဒီဒီမိုကရေစီထဲမှာခုနကလူမျိုးရေးဒီကိုမူတည်ပြီးတော့ဖြစ်လာနိုင်တဲ့ဒီနိုင်ငံတော်ကြီးဒီမိုကရေစီနိုင်ငံတော်ကြီးပေါ်ထွန်းမလာနိုင်ဘူးလားဆိုတော့ဒီမှာမေးတာဖြစ်တယ်။အဲ့တော့အဲ့ဒီမေးခွန်းကဖြစ်လာနိုင်တဲ့လမ်းလည်းရှိတယ်။ဖြစ်မလာနိုင်ပင်လေလူသားတယောက်ချင်းကိုစစ်စစ်မှန်မှန်နဲ့ဘယ်သူမှဆိုဒီနိုင်ငံတော်မှာရှိတဲ့လူမှန်တယ်မြတ်တရားမြတ်တစွာနဲ့လူလိုနေထိုင်နိုင်တဲ့ Federal Democracy ဘဘုတ်ဖွေရလေအဲမြတ်တယ်ကျွန်တော်တို့ဒီသမိုင်းကိုတော်တော်လေးကြည့်ပြောမယ်ဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံမှာ Democracy ရွေးကောက်ပွဲလို့ဆန်တဲ့ Democracy ဆန်တဲ့ရွေးကောက်ပွဲ၅ခုရှိခဲ့တယ်ကျွန်တော်တို့အဲ့ဒီရွေးကောက်ပွဲရက်လိုက်ရဲ့မြေပုံတွေကျွန်တော်တန်းစီကြည့်တယ်ကြည့်တဲ့အခါမှာတွေ့ရတယ်လဲဆိုလို့ရှိရင်ဒီတိုင်းသားလူမျိုးစုရှမ်းဒေသတချို့မှာကလွယ်လို့ကချင်ကနှစ်မျိုးနဲ့သုံးမျိုးနဲ့လောက်ကလွယ်လို့ဒီနိုင်ငံတော်တနိုင်ငံလုံးကိုကိုစားပြုမယ်နိုင်ငံတော်တနိုင်ငံလုံးရဲ့ဒီအရေးပညာရေးစီးပွားရေးကျန်းမာရေးတကယ့်ငြိမ်းချမ်းရေးကိုကိုစားပြုမယ်နိုင်ငံရေးပါလီမန်အမတ်တွေကိုရွေးကောက်ချိန်မြောက်ထားတယ်ဆိုတာကျွန်တော်တို့အထက်လွှတ်တော်မှာရောဒီပြည်သူလွှတ်တော်မှာရောဒီပြည်ထောင်စုလွှတ်တော်မှာရောကျွန်တော်တွေ့ရတယ်ဒီပုံနဲ့ကြည့်မယ်အဲ့ဒါဘာလို့ဆိုလိုတဲ့ဆိုရှင်ပေါ့နော်မြန်မာပြည်သူလူထုရဲ့တကယ်ကိုရိုးသားစစ်မှန်ပြီးတော့သခင်စိတ်ပြေဝတဲ့စိတ်ဓာတ်ရှိတဲ့မြန်မာပြည်သူလူထုရဲ့တိုင်းသားပေါင်းစုံအားလုံးဟာဗမာပါဝင်တိုင်းသားပေါင်းစုံအားလုံးဟာရှင်းရှင်းလေးစဉ်းစားထားပါပဲဒီနိုင်ငံကိုခုနဂျင်းစီတွေမျှော်မှန်းထားတယ်လို့2021ရွေးကောက်ပွဲ2021ဒီအာနာဒီလူတဲ့ပွဲပေါ့အာနာဒီအသိတဲ့ပွဲနောက်ပိုင်းမှာဖြစ်လာခဲ့တဲ့တော်လှန်ရေးရဲ့ကြံခင်းကရှင်းတယ်ခုနကအဲ့ဒီဟိုဒီလူမျိုးစုကိုအခြေခံပြီးတော့လူမျိုးရေးကိစ္စပဋိပက္ခတွေပုံမူပြီးတော့ထွန်းကားလာနိုင်တဲ့ဒီမိုကရေစီလမ်းကိုမသွားဖို့ရအတွက်မရောက်ဖို့ရအတွက်ဘယ်လိုပြောမလဲကြံရင်ခင်ထားတဲ့ပုံတွေ့ရတယ်အဲ့တော့ဆိုလိုချင်တာဥက္ကမန္တမေမေကွန်ကိုကျွန်တော်ပြန်ကောက်အောင်ဆိုလို့ရှိရင်ဖြစ်နိုင်စွမ်းရှိတဲ့လမ်းတွေရှိတယ်ဘာဖြစ်နေမဖြစ်ဖို့ကများတယ်ဆိုတာဘာကြောင့်လဲဆိုလို့ရှိရင်နိုင်ငံသားတိုင်းမြန်မာနိုင်ငံမှာရှိတဲ့လူတွေအားလုံးလက်ခုပ်တီးပြီးတော့ဒေါ်လာရေးကိုအပိတ်နေတဲ့လူတွေအားလုံးနားလည်နေတယ်ဆိုတာကျွန်တော်အနေနဲ့သုံးသပ်ကြည့်လို့ရတယ်အဲ့တော့အရင်နည်းနဲ့ကြည့်မယ်ဆိုလို့ရှိရင်မဖြစ်နိုင်ဖို့ကများတယ်ဒီမိုကရေစီစစ်စစ်မှန်မှန်နဲ့တကယ့်ကိုရှင်းရှင်းလင်းလင်းသွားနိုင်ဖို့များတယ်ပြောလို့ရှိ
တယ်ဟုတ်ကဲ့ဟုတ်ကဲ့ so ဆရာရေနောက်ဆုံးပေးဖို့မှာဒီကျွန်တော်တို့ Federal Democracy နိုင်ငံကိုသွားကြမယ်လို့ပြောတဲ့အခါမှာ Federal Unit ကိုဒီကိုဘယ်လိုဖွဲ့စည်းမလဲဆိုတာကလည်းဒါအကြီးကြီးတဲ့အကြောင်းတစ်ခုပေါ့နော်ဆိုတော့ကျွန်တော်တို့ဒီ1960ဝင်းကျင်ကလေးကဒါရှမ်းမူလို့ပြောတဲ့ရှစ်ပြည်နယ်မူကျွန်တော်တို့တင်ခဲ့ကြတယ်ဆိုတော့ဒါကိုလည်းတပ်မတော်ကလက်မခံတာဖြစ်တယ်ပေါ့နော်ဆိုတော့တကယ်ဒီအရင်းပွားမှုတွေဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီလိုနော်ကျွန်တော်တို့မူဒီနဲ့မသွားခြင်းဘူးဆိုလို့ရှိရင်လူနည်းစုအခွင့်အရေးကိုကာကွယ်နိုင်အောင်မ ဘလို့စီစီရင်ကောင်းမယ်လို့ဆရာပြောချင်ပါတယ
်တစ်ချက်စဉ်းစားမှာကဒီ group based သို့မဟုတ် ethnic based federalism နဲ့ individual ဒီလူသားတယောက်ချင်း based federalism ပေါ့နော်ဒီအဲ့ဒီနှစ်ခုစဉ်းစားမယ်ဆိုရှင် ethnic based federalism ဟာအလုံးမဖြစ်တော့ဘူးဆိုတော့ကဘာကြီး
တိုင်းသားလူမျိုးစုတွေကိုအခြေခံတဲ့
တိုင်းသားလူမျိုးစုကိုအခြေခံတဲ့ဗမာတိုင်းသားပါဝင်ပေါ့နော်အခြေခံတဲ့ဒီလူမျိုးစုအုပ်စုကိုအခြေခံတဲ့ပြည်ထောင်စုစနစ်ကကဘာမှာခုနကရိုးတွေပုံပြီးတော့စစ်တွေဖြစ်နေတဲ့အနေထားလောက်ပဲရှိတယ်ဆိုတာဘာမှဆက်တက်တိုးတက်လို့မရဘူးမတိုးတက်ဘူးဆိုတာကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပြည်ထောင်စုကိုဖက်ဒရယ်ယူနစ်တွေကိုဖွဲ့စည်းတဲ့အခါမှာဒီလူမျိုးစုကိုအခြေခံပြီးတော့ရှစ်ပြည်နယ်ပေါ့ကဗမာပြည်နယ်ပါထည့်လိုက်တယ်ဆိုလို့ရှိရင်ခုနကအဲ့တော့ဘာသွားတွေ့ရမလဲဆိုလို့ရှိရင်ရှမ်းပြည်နယ်မှာရှမ်းပြည်နယ်လုံးကိုယ်တိုင်က federated state တခုဖြစ်တယ်။စကိုင်းမှာလည်းကျွန်တော်မြန်မာတကြီးပဲရှိတာမဟုတ်ဘူး။ကျွန်တော်မိတ်ဆွေတချို့ဆိုလို့ရှိရင်ချင်းနေရှိတယ်၊ချင်းနေဒီကရင်နေပါတော့ရှိတယ်နော်။အများကြီးရှမ်းနေလည်းအများကြီးရှိတယ်။အဲ့တော့ပြည်နယ်တွေအားလုံးမှာကလူမျိုးပေါင်းများစွာအာသီးသန့်ပြည်နယ်ဆိုတာမရှိသလောက်နေပါပါတယ်။လူမျိုးအားလုံးတခုတည်းကိုဦးစားပေးတယ်။အဲ့တော့အဲ့ဒီ ethnic base နဲ့သွားတယ်ဆိုလို့ရှိရင်အဲ့ဒီပြည်နယ်ထဲမှာရှိတဲ့လူနည်းစုတွေရဲ့ပြဿနာလည်းကျွန်တော်တို့ကျုံ့တွေ့လာမယ်။အဲ့တော့ဒါတွေကိုနိုင်ငံတကာဒီ ethnic based federalism ကိုလေ့လာနေတဲ့ကျွန်တော်တို့ပါမောက်ခါတွေပေါ့လူစုနာလုံးနေတဲ့လူတွေအနေနဲ့တွေ့ချက်ကဘာရှင်းတယ်လဲဆိုလို့ရှိရင်ဒီနိုင်ငံသားတယောက်ချင်းစီကိုအခြေခံတဲ့နိုင်ငံရေးစနစ် federal ပဲဖြစ်ဖြစ် federal မဟုတ်တဲ့ဒီဘ ഹു အနေထိန်းချုပ်တဲ့ပုံစံမျိုးပဲဖြစ်ဖြစ်ဆိုလို့ရှိရင်ဒါပို့ပြီးတော့တက်ကြွကြွနဲ့သွားနိုင်တဲ့နိုင်ငံတွေရှိတယ်။အဲ့တော့နိုင်ငံသားတယောက်ချင်းစီရဲ့အခွင့်အရေးကိုမူတည်ပြီးတော့ဗဟိုပြုပြီးတော့တိဆောက်တဲ့ federal ဒီမိုကရေစီပေါ်ထုတ်ရေးဟာ2021တော်လှန်ရေးနောက်ပိုင်းတော်လှန်ရေးရဲ့ဒါကြံကင်းဖြစ်တယ်ဆိုတော့ကျွန်တော်တွေ့ရတယ်သုံးသပ်ကြည့်ရတယ်။အဲ့တော့မျိုးချစ်တဲ့သခင်စိတ်ရှိတဲ့တမရသားတွေဟလာသခင်စိတ်မျိုးချစ်ဆိုနိုင်ငံချင်းရှိတဲ့တမရသားတွေနိုင်ငံချင်းရှိပြီးတော့သခင်စိတ်ရှိတဲ့တော်လှန်ရေးသမားတွေအားလုံးအဲ့လိုမျိုးလက်ခံကြရတယ်ဆိုရင်ခုနကျွန်တော်ပြောလို့အားလုံးတို့ကောင်းဆိုင်လာကြပြီဆိုလို့ရှိရင်ဒါတော်လှန်ရေးဟာပြီးသွားမှာပါ။
ဟုတ်ကဲ့ဆရာကြီးကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပ
ါဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ American နိုင်ငံ Carlton College ကနိုင်ငံရေးသိပ္ပံနဲ့အပြည့်ပြဆိုင်ရာဆက်ဆံရေးပါတာရပေါ်မောက်ခဒေါက်တာဦးထွန်းမြင့်ဖြစ်ပါတယ်ကျွန်တော်တပောင်တမ်းပ
ါဦးထွန်းမောင်တန်းကလူမျိုးစုအခြေခံနိုင်ငံရေးအကြောင်းပေါ်မောက်ခဒေါက်တာထွန်းမြင့်နဲ့ဆွေးနွေးတင်ပြခဲ့တာပါVOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပို့ဖို့လိုရဆိုရင် VOA email လိပ်စာ bummies@voanews.com ကိုပို့ဖို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပို့နိုင်ပါတယ်။တော်ရရှင်စီကရေးသားပို့ချက်တွေကိုစောင့်မျှော်နေပါတယ်။မကြခင်မှာလည်းပတ်စင်တက်ဆက်နေကြအရှနိုင်ငံရေးဥရုရာသီနဲ့အနာဂတ်ကဘာလေယာစိုက်ပျိုးရေးကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့စက်တင်ဘာ16ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစပီးဥရုယာသီနဲ့နာဂတ်ကဘာလေယာစိုက်ပျိုးစီးပွားသတင်းတွေအစီအစဉ်မတင်ဆက်မီမှာအာရှနိုင်ငံရေးအစီအစဉ်နဲ့ဆက်တင်ကြပါမယ်။မြန်မာရဲ့အိန္ဒိယချင်းထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲမှာနေရာအများစုနိုင်ခဲ့တဲ့ Mood Forward Party ခေါင်းဆောင်ဖိထဟာယာရုကနေနှုတ်ထွက်လိုက်ပါတယ်။တခါမြောက်ကိုရီးယားနဲ့ရုရှားမဟာမိတ်ဆက်ဆံရေးကတုံ့ပြန်လိုက်ပါတယ်။ဒီရုပ်ကအာဖဂန်နစ္စတန်နဲ့တန်တမန်ဆက်ဆံရေးထူထောင်လိုက်ပါတယ်။ဒီလိုအကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကိုစောမိုးကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာရွေးကောက်ပွဲအနိုင်ရခြေတို့ကြီးပါတီ Move Forward Party ရဲ့ခေါင်းဆောင်ပြုပြင်ပြောင်းလဲရေးသမားပီတာလင်ဂျရွန်ရတ်ဟာစက်တင်ဘာလ15ရက်နေ့မှာပါတီခေါင်းဆောင်နေရာကနှုတ်ထွက်လိုက်ပါတယ်။လွတ်တော်ကိုယ်စားလှယ်တဦးကပါတီကိုဆက်လက်ဦးဆောင်ပြီးအတိုက်ခံခေါင်းဆောင်အဖြစ်တာဝန်ယူနိုင်အောင်အတွက်ဖြစ်ပါတယ်လို့ပီတာကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့မေလ14ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပေမဲ့ပီတာဝန်ကြီးချုပ်တာဝန်ထမ်းဆောင်ဖို့ကိုအထက်လွတ်တော်ကကန့်ကွက်ခဲ့ပြီး ဇူလိုင်လ16ရက်နေ့မှာပဲဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာတရားရုံးကနေလွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်ကိုပါရုပ်သိမ်းခဲ့ပါတယ်။အဲ့ဒီနေ့မှာပဲကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ခဲ့စဉ်ပီတာကအခုလိုပြောဆိုခဲ့ပါတယ်
။ผมคิดว่าประเทศไทยเปลี่ยนไปไม่เหมือนเดิมอีกแล้วครับตั้งแต่วันที่14พฤษภาคมนะครับแล้วถ้าเกิดประชาชนชนะมาได้แล้วครึ่งทางเหลืออีกครึ่งทางถึงแม้ว่าผมจะยังไม่ได้ปฏิบัติหน้าที่แต่ขอให้เพื่อนสมาชิกทุกคนช่วยกันดูแลประชาชนต่อไปครับ
มีล่าสลีเยนี่ก็ซะลุท้ายနိုင်ငံဟာအရင်ကနေမတူတော့ပါဘူးပြည်သူလူထုရဲ့အောင်ပွဲဟာလမ်းတစ်ဝက်ကိုပဲရောက်ရှိပါသေးတယ်နောက်ထပ်တစ်ဝက်ကိုဆက်လက်ချီတက်ရပါဦးမယ်ကျွန်တော်တောင်းဆိုလိုတာကတော့လွတ်တော်ကိုယ်စားလှယ်ဒီအနေနဲ့ပြည်သူရဲ့အကျိုးကိုဆက်လက်သေဖို့ကြပါလို့တောင်းဆိုလိုပါတယ
်ဟာနာသိန်းစစ်အစိုးရလက်ထက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံစည်းမျဉ်းမှာသတင်းမီဒီယာလုပ်ငန်းပိုင်ဆိုင်သူဟာလွတ်တော်ကိုယ်စားလှယ်ဖြစ်ခွင့်မရှိဘူးလို့ပြဋ္ဌာန်းထားပါတယ်ဒီအချက်အရာပီတာကိုကန့်ကွက်ရုပ်သိမ်းခဲ့တာဖြစ်ပါတယ်လာမယ့်စက်တင်ဘာလ23ရက်နေ့မှာပါတီခေါင်းဆောင်အသစ်ကိုရွေးမှာဖြစ်ပြီးလွှတ်တော်အတွင်း Move Forward Party အနေနဲ့အတိုက်အခံခေါင်းဆောင်နေရာကနေဆက်လက်ဦးဆောင်သွားမှာဖြစ်တယ်လို့ပီတာကပြောဆိုထားပါတယ်ရွေးကောက်ပွဲမှာဒုတိယနေရာရရှိခဲ့တဲ့ဖူထိုင်းပါတီကတော့စစ်တပ်နဲ့အလင်းသင်းတဲ့ပါတီတွေနဲ့တပ်ပေါင်းစုပြန်ဖွဲ့ပြီးပါတီခေါင်းဆောင်စရစ်တာတဝက်ဆင်ဟာဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်နဲ့မိသားစုကိုအကာအကွယ်ပေးတဲ့ဥပဒေကိုပါပြင်ဆင်မယ်လို့ကြွေးကြော်ခဲ့တဲ့ Move Forward Party ခေါင်းဆောင်ပီတာဟာတာဝန်တွေကနေနှုတ်ထွက်ခဲ့ပေမဲ့သူ့ကိုတရားစွဲဆိုတာတွေပါထပ်ပြီးလှုပ်လာမလားလို့စိုးရိမ်ချက်တွေရှိနေပါတယ်။ပီတာကတော့သူ့အနေနဲ့ပါတီနဲ့အနီးကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ Facebook မှာရေးသားထားပြီးလာမယ့်စက်တင်ဘာလ24ရက်နေ့မှာဘန်ကောက်မြို့နယ်မှာစုယုံကြဖို့ဆိုဩထားပါတယ်အခုလိုအချိန်မှာပဲဒေတာတွင်းနဲ့ကမ္ဘာလုံခြုံရေးကိုချိန်ချောင်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာရုရှားကိုစက်တင်ဘာလ23ရက်နေ့ကနေ25ရက်နေ့အထိရောက်ရှိသွားပြီးသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါတယ
်ရှီယာကွန်ဒေဝါအီမီနီဖေကွန်ဂွာဖင်ချန်ယာမောလ်ချူဝါနန်အာဂီမူရီဒရယ်ချင်းဘောဟာဂိုအန်ဂျုံချဂျင်ဖတ်ဂျန်ဟန်
မြောက်ကိုရီးယားနဲ့ရုရှားဆက်ဆံရေးကိုဖြိုဖျက်လို့မရနိုင်တဲ့မဟာဗျူဟာမြောက်လက်တွဲဘက်နိုင်ငံအဖြစ်ပြောင်းလဲတိုးမြင့်လိုက်ပါတယ်လို့ကင်ဂျုံအွန်ကပြောဆိုခဲ့ပါတယ်စီးပွားရေးစီရေးပူးပေါင်းဆောင်ရွက်မှုတွေအပြင်မြောက်ကိုရီးယားလိုအပ်နေတဲ့ဂျူရုနဲ့အာကာသနည်းပညာတွေကိုရုရှားကကူညီပေးတော်ဖို့သဘောတူခဲ့ပါတယ်။မြောက်ကိုရီးယားကတိုက်ချင်းပစ်ဒုံးမြန်နဲ့စမ်းသပ်နေသလိုဂျူရုလွတ်တင်ရမှာနှစ်ကြိမ်ရှိပြီဖြစ်ပြီးမအောင်မမြင်ဖြစ်နေပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားဟာလည်းဒုံးလက်နက်တွေအပါအဝင်လက်နက်ခရမ်းအကူအညီတွေလိုအပ်နေပါတယ်။မြောက်ကိုရီးယားနဲ့ရုရှားရဲ့ဆက်ဆံရေးကိုအနီးကစောင့်ကြည့်နေပါတယ်လို့အမေရိကန်အင်ဗျူတော်မြူသားလုံကြုံရင်ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကစက်တင်ဘာလ23ရက်နေ့တုန်းကပြောဆိုခဲ့ပါတယ
် Any arrangement that would improve North Korea's military capabilities would
ရုရှားနဲ့မြောက်ကိုရီးယားဆက်ဆံရေးကိုစိုးရိမ်မိပါတယ်မြောက်ကိုရီးယားရဲ့စီးရေးစွမ်းရည်ကိုမြင့်တင်ပေးမဲ့ဘလို့အစီအစဉ်မျိုးမဆိုအမေရိကန်ကစိုးရိမ်ပါတယ်လို့ဂျွန်ကာဘီကပြောဆိုသွားခဲ့တာပါဒါအပြင်ရုရှားရဲ့ကျူးကျော်စစ်ကိုမကူညီဖို့မြောက်ကိုရီးယားကိုတတိပေးထားပြီးဖြစ်ပါတယ်။ကူညီခဲ့ရင်နောက်ထပ်ပြားပေးရေးယူမှုတွေလုပ်မှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ကင်ဂျုံအွန်ကမြောက်ကိုရီးယားကိုလာရောက်လည်ပတ်ဖို့ဖိတ်ခေါ်တာကိုသမ္မတပူတင်ကလက်ခံခဲ့ပါတယ်။အခုလိုအခြေအနေမှာတရုတ်ကလည်းမြောက်ကိုရီးယားနဲ့ပုံမနဲ့ဆိုင်တဲ့ဆက်ဆံရေးတိုးမြင့်မယ်လို့ပြောရေးဆိုခွင့်ရှိသူမော်နင်ကစက်တင်ဘာလ23ရက်နေ့မှာပြောဆိုခဲ့ပါတယ်။တိုက်ဆိုင်စွာပဲမြန်မာအာဏာသိမ်းစစ်ကောင်စီနိုင်ငံသားရေးဝင်ကြီးဦးတန်းဆွေဟာလည်းစက်တင်ဘာလ14ရက်နေ့မှာရုရှားနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုအခြေအနေမှာပဲတရုတ်ဟာအာဖဂန်နစ္စတန်ကိုတာလီဘန်တွေပြန်သိမ်းပြီးနောက်ပထမဦးဆုံးတရားဝင်သံအမတ်ကြီးခန့်အပ်လိုက်တဲ့နိုင်ငံဖြစ်လာပါတယ်။စက်တင်ဘာလ13ရက်နေ့မှာတရုတ်သံအမတ်ကြီးချောင်ရှန်းကိုတာလီဘန်တွေကအခမ်းအနားနဲ့ကျူးဇော်ခဲ့ပါတယ်။2022ခုနှစ်အောက်တိုဘာလကအာဖဂန်ကိုပြန်လည်သိမ်းပိုက်ခဲ့တဲ့တာလီဘန်တွေကိုအစိုးရအဖြစ်ဗဲနိုင်ငံကမှတရားဝင်အသိအမှတ်ပြုထားခြင်းမရှိပါဘူး။ကုလသမဂ္ဂကလည်းတာလီဘန်တွေကိုအသိအမှတ်မပြုဘဲရခိုင်ရွေးကောက်ပွဲနဲ့တင်မြှောက်ထားတဲ့အစိုးရလက်ထက်ကကိုယ်စားလှယ်ကိုပဲဆက်လက်ထားရှိပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံကကိုယ်စားလှယ်ကိုလည်းထိုနည်းတူဆက်လက်ထားရှိပါတယ်။ယူကရိန်းစစ်ပွဲစတင်ပြီးနောက်တရုတ်နဲ့ရုရှားဟာကမ္ဘာပေါ်ကလူ့အခွင့်အရေးနဲ့ဒီမိုကရေစီအရေးကိုလေးစားလိုက်နာခြင်းမရှိတဲ့အာဏာရှင်နိုင်ငံတွေဖြစ်တဲ့မြန်မာ၊မြောက်ကိုရီးယား၊အာဖဂန်၊အီရန်အပါအဝင်အာရှ၊အာဖရိကနဲ့ အမေရိကတိုက်ကနိုင်ငံတွေကိုပုံမိုစီယုံတင်သွင်းလာတာတွေ့မြင်နေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်ကိုစောမိုးကျော်တင်ဆက်ခဲ့တာပါအခုဆက်ပြီးလေယာဉ်စက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါဘင်္ဂလားဒေ့ရှ်ကိုရေကြိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်ပင်မှုပေါ်ဒေသခံတွေကဝေဖန်လိုက်ပါတယ်။တခါပြည်တွင်းဂျုံစင်းတို့ကဝယ်လိုအပ်နေပြီးဈေးပြန်ကျနေပါတယ်။ပြည်တွင်းပဲအများစုကလည်းအယောင်းဝယ် AP ဈေးကျဆင့်နေပါတယ်။ဒီလိုလေယာထက်ကုန်စင်းတို့အတက်ကျသတင်းတွေနဲ့နောက်ဆုံးရပြည်တွင်းလေယာစီးပွားသတင်းတွေကို Farmer Times Media ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစက်ပြေရဲ့ချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကုချွချွနဲ့သူကျမမစ္စဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစက်ပြိုးနယ်စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်ပင်မှုပေါ်ဒေသခံတွေကဝေဖန်လိုက်တဲ့သတင်းနဲ့ဆက်ကျင်ပါရစေ။ရခိုင်ပြည်နယ်မောင်းနှောကုန်းသွယ်ရေးစခန်းကနေဘင်္ဂလားဒေ့ရှ်ကိုရေချိုရေငန်၅မျိုးစုံတင်ပို့မှုကိုပိတ်လိုက်တာဟာပစ္စည်းရေသွေးပိုင်းကိုထိခိုက်လာနိုင်တာကြောင့်ရေရှည်မှာအခက်အခဲတွေဖြစ်ပေါ်လာနိုင်တယ်လို့နေဆက်ကုန်တွေကပြောဆိုလိုက်ပါတယ်။ရေထွက်ပစ္စည်းတွေအပြင်လေယာထွက်ကုန်ပစ္စည်းဖြစ်တဲ့ဆန်၊ဇကွဲ၊ပဲမျိုးစုံ၊နှံ၊မြေပဲဆန်နဲ့ချစ်တုံနီတို့ကိုလည်းမောင်းနှောကုန်းသွယ်ရေးစခန်းကနေတင်ပို့ခွင့်မပြုတော့ဘဲစစ်တွေကုန်းသွယ်ရေးစခန်းကသာတင်ပို့ရမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကစက်တင်ဘာလ၄ရက်နေ့ကတတ်မှတ်လိုက်တာဖြစ်ပါတယ
်။မောင်းတော့ကနေပို့လို့ရရင်မောင်းတော့ကနေဟိုပါဘောချောင်းတော့အမျိုးမျိုးကြောင့်ပေါ့မတင်နေဘင်္ဂလားပို့လို့မရဘူးစားစားတဲ့အစ်မဆိုလို့မနေ့ပြန်မှချမ်းမယ်ဆိုရင်ဘင်္ဂလားကိုမနေ့ပြန်သွားမှဆိုရင်ကျွန်တော်ပြတ်တာနေရှိတော့ဘူးအဲကောင်မောင်းခိုင်းလေးပြီးပြီးစားသမားကိုစနေရမင်းဆိုနေနိုင်နေဟိုပါကန်ရောက်တယ်ဘောစစ်တွေ့နေဆိုရင်ဥပမာဒီနေ့ချလိုက်မယ်တော့နောက်နေ့ဆန်နေလို့ပဲသူဝင်မှာလေပင်္ဂလာစိတ်ကန်းကိုအဲ့ဒါကြောင့်ဟိုပါဘို့နေဒီမှာကျွန်တော်တို့တရအချင်းပြရတာကိုကျွန်တော်စုရင်တော့ quality ချမှာ
ဘင်္ဂလားဒေ့ရှ်ကိုရန်ကုန်တိုင်းတွန်တီဒလစတဲ့ဒေသတွေကထွက်ရှိတဲ့ရေကြုံငါးတွေကိုအများဆုံးတင်ပို့နေတာဖြစ်ပြီးရခိုင်ပြည်နယ်ကထွက်တဲ့ရေငန်ငါးကအနည်းငယ်ကိုသာတင်ပို့နေရတာလို့ဆိုပါတယ်။လက်ရှိအချိန်တွေမှာလည်းရခိုင်ကနေဘင်္ဂလားဒေ့ရှ်ကိုငါးတင်ပို့မှုကခိုင်မာတဲ့ဈေးကွက်မရှိသေးတဲ့အတွက်လန်ခီးအချိန်ကြာမြင့်ချိန်ကြောင့်ငါးအရေးသေးပိုင်းထိခိုက်ပြီးဈေးကွက်ပျောက်သွားမှာကိုကုန်တယ်တွေကစိုးရိမ်နေကြတာပါ။
အဲ့ဒီချောမြတ်သွားသူတို့စဉ်းစားတာဆောင်ပါတယ်။ဒါနဲ့ငါငါကြတော့ဟိုရေတော့ပုံချတော့စိတ်ပြီးတော့လူမလူကနည်းကခက်ခဲရှိမှာပါ။ခက်ခဲရှိတာတော့ပစ်ချွေတို့ဘာတော့တွေ့ရင်ဒီချီရတော့ဟိုတော့ဝေးတယ်။အဲ့ဒါကြောင့်လည်းငါစဉ်းစားရင်လည်းဟို quality တို့ဘာတော့ဒီချနိုင်တဲ့အခြေအနေချလို့ဆိုရင်တော့
စစ်တွေကုန်သွယ်ရေးဇုံကနေလေယာထွက်ပုံပစ္စည်းကုန်ကြောက်တင်ပို့မှုကအဆင်ပြေပေမဲ့ရေထွက်ကုန်တင်ပို့မှုကတော့မောင်းတော့စခန်းကသာပိုအဆင်ပြေလို့မောင်းတော့နယ်စပ်ကုန်သွယ်တွေကဆိုပါတယ်လက်တလုံးမှာမောင်းတော့ကုန်သွယ်ရေးစခန်းကနေငမြချင်းငတလောက်ငကောင်းပွားငစုံလေးချောက်ငနီတူငကုံးကျူချောက်ဗစုံကျောက်တို့ကိုအဓိကတင်ပို့နေတာဖြစ်ပါတယ်မောင်းနှောစခန်းကတစင်ဘင်္ဂလားဒေ့ရှ်ကိုအခုဘဏ္ဍာနှင့်အေပီလာတရနေ့ကနေဩဂုတ်လအထိပို့ကုန်တန်ဖိုးက4.533တန်ရှိနေပေမဲ့တွင်းကုန်ကတော့3.134တန်ဖိုးလောက်သာရှိနေရလို့စီးပွားကူးတန်းဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်ပြင်တွင်းဂျုံစင်းတို့ကဝေလိုအားနေပြီးဈေးပြန်ကျဆင်းနေပါတယ်စတိုင်မြင့်တက်လာခဲ့တဲ့ပြင်သွင်းချုပ်တင်းနဲ့ဈေးကွက်ဟာလက်ရှိမှာဝယ်လိုအားနေပြီးရောင်းလို့အားများတဲ့အခြေအနေတွေကြောင့်ဈေးပြန်ကျဆင်းသွားတယ်လို့မန္တလေးကုန်စည်တိုင်းစက်ပိုင်ကုန်သည်ပွဲစားတွေကဆိုပါတယ်။ဂျုံကိုပြင်သွင်းချုပ်စက်ရုပ်တွေကပဲအဓိကဝယ်ယူနေကြတာဖြစ်ပြီးလက်ရှိမှာတူလောင်ထားတဲ့ဂျုံပမာဏကလုံလောက်မှုရှိနေတာအပါအဝင်နိုင်ငံခြားငွေဈေးနဲ့ရွှေဈေးမတည်ငြိမ်မှုတွေကြောင့်အယောင်းဝယ်အေးလာတာဖြစ်တယ်လို့မန္တလေးမြို့ခံကုန်သည်တဦးကတုံ့တက်ပါတယ်။လက်ရှိဈေးကွက်အတွင်းမှာမုံရွာဘူးတလင်စကိုင်းစားတောင်ရွှေဘူးမြင်းမှုနဲ့မြောင်းဒေတာတွေကထွက်တဲ့ဂျုံတီးနဲ့ပိတ်တာ60ဝင်တဲ့အိမ်ကို2သိန်းကနေ2သိန်းတစ်တောင်ကျပ်အတွင်းပေါက်ဈေးရှိနေပြီးခလေးမျိုးကထွက်တဲ့ဂျုံကတော့တအိမ်ကို3သိန်း9000ကနေ3သိန်း9000ကျပ်ပေါက်ဈေးရှိနေပါတယ် ရှမ်းပြည်နယ်ကထွက်တဲ့ဂျုံရှမ်းနဲ့အထွက်တိုးဂျုံကတော့တအိတ်ကို38,000ကနေ39,000ကျပ်အထိတိပေါက်ဈေးရှိနေပါတယ်။ဂျုံတီးနဲ့ဈေးနှုန်းတွေဟာစက်တင်ဘာပထမပတ်ကထက်60ပိတ်တော်ဝင်တအိတ်ကို5,000ကနေ10,000ကျပ်အထိဈေးပြန်ချသွားတာဖြစ်ပါတယ
်။ပြည်တွင်းပဲအများစုရောက်ဝယ်အေးပြီးဈေးကျဆင်းနေပါတယ်။နိုင်ငံခြားငွေစည်းနှုန်းမတည်ငြိမ်မှုတွေကြောင့်အယောင်းဝယ် AB ပဲမျိုးစလိုက်900ခန်းနှုန်းကနေ1000ခန်းနှုန်းလောက်ထိဈေးကျဆင်းသွားတာဖြစ်တယ်လို့ပဲကုန်တယ်တွေကပြောပါတယ်။ပြည်ပတင်ပို့နေတဲ့မပဲပဲစင်ကုန်အပါဝင်ပြည်ရေးစားသောက်မှုများတဲ့ကလေပဲလိုအမျိုးအစားတွေပါကျဆင်းနေတာဖြစ်ပါတယ်။လက်ရှိကာလဟာအိန္ဒိယမှာပဲတွေထွက်ပေါ်နေပြီဖြစ်တယ်လို့ဒေါ်လာဈေးကလည်းပြန်ကျဆင်းလာတာကြောင့်ပဲစင်ကဆက်ကျလာနိုင်ခြင်းရှိတယ်လို့အောင်လံမြို့ကပဲကုန်တဲ့တူကသုံးသက်ထားပါတယ်ရန်ကုန်ပြည်နယ်အစည်းအဝေးမှာမပဲ FHU RC တထံကို24သိန်း9000ကျပ်မပဲ SU RC တထံကို28သိန်းကျပ်ထိပေါက်ဈေးရှိနေပြီးပဲစင်းကို RED RC တထံကို43သိန်း5000ကျပ်ထိပေါက်ဈေးရှိနေပါတယ်ကလပ်ဘေးကတော့ပိတ်တာ20ဝင်တိတ်ကို9100ကျပ်ကနေ9200ကျပ်ပေါက်ဈေးရှိနေပါတယ်
Farmer Times Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တဲ့လေယာစပြိုးရေးစီးပွားသတင်းတွေပါအခုတော့ထိခိုက်လာတဲ့ plastic အမှိုက်ပြဿနာကိုနည်းပညာသစ်တွေနဲ့ဖြေရှင်းဖို့ကြိုးစားနေတဲ့အကြောင်းဆက်ကြည့်အောင်ပါသဘောပတ်ဝန်းကျင်ရေထုမြေထုနဲ့သက်ရှိသတ္တဝါတွေရဲ့ကျန်းမာရေးကိုထိခိုက်လာတဲ့ plastic အမှိုက်ပြဿနာကိုနည်းပညာသစ်တွေနဲ့ဖြေရှင်းဖို့ကြိုးစားနေတာအောင်မြင်နိုင်ခြေရှိနေပါပြီလားပင်လယ်သမုဒ္ဒရာရဲ့နှစ်စဉ်ရောက်လာတဲ့တန်ချိန်တန်ပေါင်း430ဝန်းကျင်ရှိတဲ့ plastic အမှိုက်တွေအရေးဘလို့ကင်တွဲဖြေရှင်းနိုင်ပါမလဲဥဒုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ပြထားပါတယ်ခ
င်ဗျာ။နေပေါင်းရာနဲ့ချီမပျက်စီးတတ်တဲ့ plastic တွေနေရာမှာအလွယ်တကူဆွေးမြေ့ပျက်စီးစေနိုင်တဲ့နည်းပညာနဲ့ထုတ်လုပ်နိုင်အောင်နိုင်ငံဆောင်ဂျိုးပန်းလာပေမဲ့လည်းအလေးချိန်တန်ပေါင်းရာထောင်ချီတဲ့ plastic အမိုက်တွေကတော့နေစင်တိုးလာပါတယ်1950နဲ့2018ခုနှစ်ကြားထွက်လာခဲ့တဲ့ plastic အမိုက်တန်ချိန်က 9.1 ဘီလီယံလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒီထဲကအမိုက်တန်ချိန်ခုနှစ်ဘီလီယံကတော့အမိုက်ပုံတွေအမိုက်ဂျင်းတွေမှာအဆုံးသတ်ပါတယ်။အရင်ကထုတ်လုပ်အသုံးပြုခဲ့ကြတဲ့ plastic အမိုက်တွေကိုဖျက်ဆီးပစ်နိုင်မယ့်အပြင်လက်ရှိထုတ်လုပ်အသုံးပြုနေကြတဲ့ plastic တွေနေရာမှာဆွေးမြေ့ပျက်စီးလွယ်တဲ့အစားထိုးထုတ်ကုန်မျိုးကမ္ဘာသဝန်သိပ္ပံပညာရှင်တွေရှာဖွေနေတာပါ။ပရတင်းငံ University College London UCL ကပလတ်စတစ်အမိုက်နဲ့ပတ်သက်လို့လှိလာနေတဲ့ Plastic Waste Innovation Hub တက်ခွဲခါမှာပလတ်စတစ်အမိုက်ရှော့ချနိုင်မယ့်နည်းပညာသစ်မျိုးစုံကိုစူးစမ်းရှာဖွေနေပါတယ်။မြေကြီးထဲမှာရှင်သန်တဲ့ Bacteria ပိုးမတွေ Microorganism တွေက Plastic တွေကိုစားပြစ်မလားဆိုတော့ဇီဝနည်းပညာစံတမှုမျိုးလည်းပါပါတယ်။ထုတ်လုပ်သူတွေဒီဇိုင်းပညာရှင်တွေအနေနဲ့သူတို့ရဲ့ထုတ်ကုန်ပစ္စည်းတွေဘယ်မှာအဆုံးသတ်မလဲဆိုတာပစ္စည်းမထုတ်ခင်ကတည်းကကြိုတင်စဉ်းစားဖို့လိုတယ်လို့ဓာတုဇီဝဌာနပါမောက်ခ Helen Hill ကပြောပါတယ်
So you have to be very careful about unintended consequences. So if there is a new
material ဖြစ်သွားမယ်ဘေးရွက်အတွက်သက်ရောက်မှုတွေကိုတေချာထည့်စဉ်းစားဖို့လိုပါတယ်။ဈေးကွက်ထဲရောက်လာမယ်ပိုလီမာဓာတ်ရုပ်ပစ္စည်းအစ်စ်တမျိုးရှိလာပြီဆိုရင်ဒီပစ္စည်းကနောက်ဆုံးဘယ်မှာအဆုံးသတ်သွားမလဲဆိုတာကိုဒီကုန်ထုတ်လုပ်တဲ့သူတွေဘက်ကနေပြီးတော့အသေးစားစဉ်းစားရမှာပါ။ရှင်းပြပစ္စည်းသွားစေနိုင်တဲ့စနစ်မျိုးတွေကိုရောက်သွားမှာလား။ဒါမှမဟုတ်ရင်ကိုယ့်ရဲ့ကွက်ထဲကအမိုက်ပုံတွေကိုပဲရောက်လာမလားဆိုတာစဉ်းစားဖို့တော့လိုပါတယ်။
ပလတ်စတစ်အမိုက်ကိစ္စကိုတညင်တညွတ်တဲ့ဝိုင်းဝန်းအဖြေရှာမှုမရှိတာကပြဿနာဖြစ်တယ်လို့လည်းသူကယူဆပါတယ်။ပလတ်စတစ်ပစ္စည်းထုတ်လုပ်မှုနဲ့အမိုက်ကိစ္စကိုကင်တွဲတဲ့နေရာမှာနိုင်ငံတစ်ခုနဲ့တစ်ခု꽌ပြတဲ့နည်းပညာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေမဲ့စံသတ်မှတ်ချက်တွေအမျိုးမျိုးရှိနေကြတာကိုလည်းသူကထောက်ပြပါတယ်။ကုလသမဂ္ဂတဘာဝပတ်ဝန်းကျင်အစည်းအဝေး UNEP ကတော့လက်ရှိနည်းပညာတွေနဲ့ထုတ်လုပ်ထားတဲ့ပစ္စည်းတွေကိုပြန်လည်အသုံးပြုကြမယ်ဆိုရင်တော့လာမယ့်2040ခုနှစ်မှာပလတ်စတစ်အမိုက်က80ရာခိုင်နှုန်းအထိကျသွားမယ်လို့ခန့်မှန်းပါတယ်။ UCL ကအခြားတက်ခွဲခန်းတစ်ခုမှာတော့အထူးကင်မရာတစ်ခုနဲ့ပလတ်စတစ်တွေကိုအမျိုးအစားခွဲထုတ်ပါတယ်။အလူတွေနဲ့ထုတ်လုပ်ထားတဲ့တကားသုံးစုံခင်တွေဆွေးမြေ့ပျက်စီးလို့တဲ့ PLA ပိုလီမာနဲ့ထုတ်လုပ်ထားတဲ့ပလတ်စတစ်အဖုံစသဖြင့်ခွဲခြားပြတာပါ။ဒီနီလာနဲ့ဆိုရင်တော့ပြန်သုံးရမယ့်ပစ္စည်းနဲ့ဆွန့်ပစ်နိုင်မယ့်ပစ္စည်းတွေကိုအလွယ်တကူခွဲခြားနိုင်မှာပါ။ဒီနီလာအတိုင်းအရှိန်အဟုန်နဲ့ဆောင်ရွက်ဖို့တော့လိုပါတယ်
။ The ideal solution would be to be able to have systems to sort and degrade.
ထုတ်ကုန်တွေကိုမျိုးစားခွဲပြီးတော့ပြန်စည်းပစ်နိုင်မယ့်စနစ်မျိုးတော့ရှိဖို့လိုပါတယ်ရှင်။ ဒါရုအနေနဲ့ပဲဖြစ်ဖြစ်ဇီဝအနေနဲ့ပဲဖြစ်ဖြစ်ဖြည့်ဆည်းပစ်နိုင်ဖို့ပဲလိုတာပါသမုဒ္ဒရာရဲ့ရောက်နေတဲ့ပလတ်စတစ်တွေကိုဒီအတိုင်းထားလို့လည်းမဖြစ်ပါဘူးတချို့ကတော့ဒီရေလူတွေကပလတ်စတစ်တွေဆွေးမြေပျက်စီးသွားစေမဲ့မိုက်ခရိုဘိုင်ယယ်ဘက်တီးရီးယားပိုးမွှားလေးတွေနဲ့ဖြည့်ဆည်းပစ်နိုင်မဲ့စနစ်မျိုးတည်ထွင်နေပါတယ်ဒါလည်းထိရောက်မဲ့အလားလာရှိပါရဲ့နော်
ကုလသမဂ္ဂသိပ္ပံပညာရှင်တွေကလည်းသမုတ်တရားတွေနဲ့ကမ္ဘာဇီဝကေဟာစနစ်ကြီးဟာပလတ်စတစ်အမိုက်တွေနဲ့ညံ့ညားလာနေတဲ့အတွက်တရိတ်ဆန်တွေနဲ့သက်ရှိသတ္တဝါအလုံးရဲ့ကျန်းမာရေးအပေါ်ထိခိုက်လာနေတယ်လို့ပြောပါရယ်။တနည်းတခြားကြီးထွားလာတဲ့ပလတ်စတစ်အမိုက်တိုက်ဖျက်ရေးကိုမဖြစ်မနေလိုက်နိုင်ရမယ့်ပြဋ္ဌာန်းချက်တစ်ခုချမှတ်နိုင်အောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကကြိုးပမ်းနေပါရယ်။တဘာဝပဝန်ကျင်ရေးဆောင်ရွက်နေတဲ့ကညာနိုင်ငံမိုးတက္ကသိုလ်ကရှင်နေအီရင်မတီးယားကတော့အခုလိုမြင်ပါတယ
် Now we're talking about China, we're talking about India, Singapore or any other country. These are the countries that have huge
တရုတ်အိန္ဒိယစင်ကာပူနဲ့တခြားနိုင်ငံတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပြောနေကြတာပါတရုတ်နဲ့အိန္ဒိယဟာလူဦးရေတိတ်များတဲ့တိုင်းပြည်တွေဖြစ်ပါတယ်ပလတ်စတစ်ထုတ်လုပ်သုံးပြမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူညီမှုစာချုပ်မှာအဓိကပါရှိတဲ့ဂတိကဝတ်မျိုးစိတ်ဆန္ဒမျိုးနဲ့လေးနက်တဲ့ဆောင်ရွက်မှုမျိုးပါဝင်စေခြင်းနဲ့ဆိုရင်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ဘက်ကအမှန်တကယ်အကောင့်ထဲဖော်မယ်ဆိုတာကိုကြားသဖို့တော့လိုပါတယ်
။လက်ရှိနည်းပညာတွေနည်းပညာအသစ်တွေမူဝါဒချမှတ်တဲ့အစိုးရအဖွဲ့တွေကုန်ပစ္စည်းထုတ်လုပ်သူတွေနဲ့လူမှုအဖွဲ့အစည်းတွေပါဝင်ဆွေးနွေးမယ်ဆိုရင်တော့ဖြစ်နိုင်စရာရှိပါတယ်လို့လည်းသူကပြောပါတယ်။အလေအမြန်တိုးလာနေတဲ့ပလတ်စတစ်အမှိုက်ညံ့ညမ်းမှုဟာသဘာဝပတ်ဝန်းကျင်အတွက်ကြီးမားတဲ့ပြဿနာဖြစ်ပြီးသဘာဝပတ်ဝန်းကျင်လူမှုရေးစီးပွားရေးနဲ့လူကျန်းမာရေးကိုပါထိခိုက်နေတဲ့အတွက်ကုလသမဂ္ဂရဲ့ရေရှည်ခန့်နဲ့ဖွံ့ဖြိုးရေးညှိမှန်းချက်တွေပြင်ပြီးအဟအတာတွေဖြစ်လာနေတာပါဒါကိုအမြန်ဆုံးကင်တွဲဖြည့်ရှင်းတာမျိုးမလုပ်ရင်တော့2040အရောက်မှာပင်လယ်သမုဒ္ဒရာထဲရောက်လာမဲ့ပလတ်စတစ်အမိုက်တန်ချိန်က2023တန်းကနေ28တန်းအထိတိုးလာမယ်လို့ UNEP ကခန့်မှန်းပါတယ်ဒါကြောင့်လဲကုလအဖွဲ့ဝင်နိုင်ငံအလုံးမဖြစ်မနေလိုက်နိုင်ရမယ်ပလတ်စတစ်ညင်ညမှုတပ်ဖြည့်တဘောသူညချက်ကို2024ခုနှစ်မှာအပြစ်သက်ချမှတ်နိုင်ရေး UNEP ကဦးဆောင်ဆွေးနွေးနေပါတယ်2022ခုနှစ်မှာစတင်ခဲ့တဲ့ကုလဆွေးနွေးပွဲတွေမှာတော့ပလတ်စတစ်ပစ္စည်းမျိုးစုံထုတ်လုပ်အသုံးချရတာကနေစွန့်ပစ်တဲ့အချိန်ပလတ်စတစ်တန်ရာတစ်ခုလုံးလိုက်နာရမယ့်စည်းကမ်းချက်တွေကိုခြုံငုံသုံးသပ်နေတာပါတတိယမြောက်ညီလာခံကတော့2023ခုနှစ်နိုဝင်ဘာ23ကနေ19ရက်နေ့အထိ UNEP ဌာနချုပ်ရှိရာကင်ညာနိုင်ငံနိုင်ရိုဘီမှာဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်မနှောင်လာပ
ါ။နောက်လောက်တက်ဆက်ခဲ့ပါတယ်။အခုကြံနေသေးတဲ့အချိန်တော့ဒီမှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်များ။
American Tamara AMU ကစက်တင်ဘာ15ရက်နေ့မှာထုတ်ပြန်တဲ့တရားမဝင်မူရစေတင်ပို့ထုတ်လုပ်တဲ့နိုင်ငံတွေနဲ့ပတ်သက်တဲ့ Tamara ရဲ့ဆုံးဖြတ်ချက်စာလွှာထဲမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်ပါတယ်။ Tamara တဦးအတွက် American ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေကအာဏာထားတဲ့အာဏာအရမြန်မာ၊တရုတ်၊အိန္ဒိယ၊လာအိုစ်နဲ့အာဖဂန်နစ္စတန်နိုင်ငံအပေါ်ဝင်နိုင်ငံပေါင်း23နိုင်ငံကို2024ဘန်နိုင်းနှစ်အတွက်တရားမဝင်မူရစေအဓိကထုတ်လုပ်မှုဒါမှမဟုတ်အဓိကတင်ပို့မှုလုပ်နေတဲ့နိုင်ငံရှင်းမှာထည့်သွင်းတယ်လို့ပေါ်ပြထားတာပါမြန်မာဘိုလီးဗီးယားဗင်နီဇွဲလားနိုင်ငံတွေကလွန်ခဲ့တဲ့ဆန္ဒအတွင်းမူရစေတင်ဖို့ထုတ်လုပ်မှုတားဆီးဖို့ပြက်ကွက်ခဲ့တဲ့နိုင်ငံတွေဖြစ်ကြောင်းပြောပါတယ်ဒီနိုင်ငံတွေအနေနဲ့နိုင်ငံတကာမူရစေတိုက်ဖျက်ရေးဆန္ဒသဘောတူညီချက်ကိုလေးစားလိုက်နာချက်ဖို့နဲ့အရေးယူဆောင်ရွက်ဖို့လည်းပန်ကြားထားတာပါ2020မှာမူရစေလွန်ပြီးတည်ဆောင်းရသူက13,000ကျော်ရှိနေတယ်လို့ American CDC ကဌာနကပြောပါတယ်အဓိကကျတဲ့မြေရှားတတူအရင်းမြစ်တွေအများပြားရှိနေတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ဒေသမှာမြေရှားတတ်တူတူဖို့ခွင့်ကိုဒီလအစောပိုင်းကလေးကပိတ်သိမ်းထားတယ်လို့ဒေသခံတတ်တူတူဖို့သူတွေကပြောကြားလိုက်ပါတယ်။ပြန်လည်တူဖို့ခွင့်ရဖို့စောင့်ဆိုင်နေတဲ့ဖြစ်ပြီးဘယ်ချိန်ပြန်ဆနိုင်မလဲဆိုတာမသိသေးဘူးလို့ဒေသခံတတ်တူရင်းလုပ်ငန်းရှင်နဲ့တရုတ်နိုင်ငံလိလာသူတွေကပြောပါတယ်။ကချင်ပြည်နယ်ချီပွေမြို့ရဲပန်းဝါဒေသမှာမြေရှားမိုင်းတွင်းတွေကိုဆဲကြဆစ်ဆဲမှုလုပ်ဖို့ဆိုပြီးစက်တင်ဘာ4ရက်နေ့ထက်ကရက်ဆိုင်မှုအမိန့်ထုတ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာဝန်ကိုလက်ရှိတမ္မတ်ကြီးဦးကျော်မုံထွန်းကိုပဲအခုချင်းပါနေတဲ့88ကျင်းမြောက်ကုလသမဂ္ဂထရီနီလကန်ကဆက်တီးပြုတ်ပေးဖို့နယူးယောက်ကုလသမဂ္ဂရုံးချုပ်ရှိမှာစနေနေ့ကမြန်မာတွေဆန္ဒပြတောင်းဆိုတယ်လို့ဗြိတိန်နိုင်ငံလန်ဒန်နဲ့ Netherlands Amsterdam မြို့တွေကမြန်မာတွေလည်းဆန္ဒထုတ်ပေါ်ခဲ့ကြပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကညညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းနဲ့ရုပ်တန်ဖန်း Engineer တော့ Rob Bestnet Rob McLean တို့ဖြစ်ကြပါလေဒီကနေ့မနေ့အစီအစဉ်တွေကို ရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုအားပေးခဲ့ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ် VOA American အသံကထုတ်လွှင့်တဲ့ season တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ VOA American အသံရဲ့မနက်ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစေတော်တာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းတောကတ်